Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဧပြီလ23ရက်တနင်္လာနေ့ညဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့နှာစင်နိုင်ပါရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညမှာထူးခြားသတင်းတွေကတော့2016ခုနှစ်ကရတဖုံတူကိုတရားကြံစည်မှုနဲ့ပြစ်မှုထင်ရှားကြောင်းအမျိုးသားနှုတ်ကိုထောင်ဒဏ်အနည်း20စီဘယ်လ်ဂျန်တရားရုံးကစီရင်ရချလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်နဲ့ထိတိစိုးဝဲမကျင်းပခင်အမေရိကန်ဘက်ကဘာမှလက်ရောပေးခဲ့ရတာမရှိဘူးလို့သမ္မတထွန်းကတင်းငင်းနေမှာပြောပါတယ်။ပြည်တင်တော်ဝင်မိသားစုမှာတော့ဒီကနေ့ရင်သွေးငယ်တူထထိုးလာပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုမှမြသစင်အောင်နဲ့အတူတင်ပြပေးသမောခင်ဗျ။
အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာကချင်ပြည်နယ်လိုင်ဇာနာမှာကချင်လက်နက်ကိုင်အဖွဲ့နဲ့မြန်မာတပ်ကတိုက်ပွဲနဲ့ဒုက္ခသည်တွေရဲ့အခြေအနေဘယ်လိုရှိပါသလဲ
။အမနီယာအထူးကတော့ဒီလိုင်ဇာအေရီးယားပဲရောစမော်လ်မိုင်ဇာယန်အေရီးယားပဲဆိုရင်ဟိုလက်နက်ကြီးတွေခက်ခက်တားတယ်လေတားတယ်။အတန်ကရမ်းတဲ့အခါကျတော့ဒီ IDP ကမ်းတာမဟုတ်ဘူး
။ကချင်ဒုက္ခသည်တွေကိုအခုညင်ပေးနေတဲ့လူမှုအလင်းရောင်အဖွဲ့ဒါရိုက်တာပြောပြချင်တဲ့သူနားဆင်ရမှာပါ။တဆက်တည်းကရင်ပြည်နယ်ဘက်ကကရင်လက်နက်ကိုင်အဖွဲ့ KNU နဲ့မြန်မာစစ်တပ်ကြားကစစ်ရေးတင်းမာနေတဲ့အခြေအနေတခါကိုရီးယားကုံသွယ်ရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံရမှာတော့ကုံသွယ်ရေးနဲ့ဆိုင်တဲ့စီကံချက်တချို့ပြင်ဆင်ရေးတုံ့တက်ပေးဖို့ဒေါအောင်ဆန်းစုကြည်ရဲ့တိုက်တွန်းချက်ရှမ်းပြည်နယ်တောင်ပိုင်းမှာတော့မူရစ်ဆွေတွေကြက်သိမ်းပေါင်း4000ဖို့အထိဖမ်းဆီးရမိခဲ့တယ်။စတဲ့သတင်းတွေကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်မြသစင်အောင်တို့ကပြောပြပါမယ်ရှင်။
ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာ2016ခုနှစ်ကရဲတပ်ဖွဲ့ဝင်တူကိုအကြမ်းဖက်တေချောင်းကြံစီမှုနဲ့ပြစ်မှုထင်ရှားကြောင်းအမျိုးသားနှုတ်ကိုဘယ်လ်ဂျီယံတရားရုံးကထောင်ဒဏ်အနည်း20ချမှတ်လိုက်ပါတယ်။စီရင်ချက်ချတဲ့အချိန်မှာအဲ့ဒီအမျိုးသားနှုတ်ဖြစ်တဲ့ဆလာအဗ်ဒါဆလမ်နဲ့ဆိုဖီယန်အယာရီတို့နှုတ်ဦးစလုံးတရားရုံးထဲမှာရှိနေခဲ့ကြပါဘူး။အဗ်ဒါဆလမ်ကိုတော့တေချောင်းကြံစီမှုအတွက်ထောင်ဒဏ်အနည်း20ချမှတ်တာဖြစ်ပါတယ်။သူဟာ2015ခုနှစ်ကပြည်ထောင်နိုင်ငံပဲရစ်မြို့မှာIS Islamic Institute အဖွဲ့ရဲ့တက်ခတ်မှုနဲ့ဆက်နွယ်ပြီးမှုရင်ဆိုင်ဖို့ပြင်သစ်ထောင်မှာလက်ရှိထင်းထင်းခံထားရတာဖြစ်ပါတယ်။အဗ်ဒါဆလမ်ဟာ IS ရဲ့အသေးခံတက်ခတ်ရေးအဖွဲ့မှာအသက်မသေးဘဲကျန်နေတဲ့တဦးသောပုဂ္ဂိုလ်ဖြစ်တယ်လို့လည်းအစိုးရရှေ့နေတွေကပြောပါတယ်။သူတို့အမှုအတွက်စီရင်ချက်ချတဲ့အချိန်မှာနှုတ်ဦးစလုံးတရားရုံးထဲမှာရှိနေခဲ့ပေမဲ့လည်းဘရပ်ဆဲမြို့ကတပိုင်းဝင်တရားရုံးအတွင်းအပြင်မှာလုံခြုံရေးတွေကိုတင်းကြပ်စွာချထားပါတယ်။အကြမ်းဖက်သမားနှုတ်ဦးနဲ့အပြန်အလှန်တနက်ပစ်ခတ်ရင်တန်းရသွားခဲ့တဲ့ရဲဝန်တန်းရဲ့ရှေ့နေဖြစ်သူကတော့တရားရုံးရဲ့စီညက်ဟာတရားမျှတမှုရှိတယ်လို့သူ့အမှုတွေကယူဆကြောင်းစင်ကြက်ချပြီးတင်းလာနေကပြောပါတယ
်အမေရိကန်ကမြောက်ကိုရီးယားနဲ့တွဲဆုံဆွေးနွေးလို့တဲ့အဓိကရည်ရွယ်ချက်ကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းစေရေးဖြစ်တယ်လို့ဆိုပါတယ်ဒီအတွက်စတင်ဆောင်ရွက်မှုတွေရှိနေပြီးတိုးတက်မှုတွေရှိနေပြီးမြင်ရှေ့ဆိုင်ညှိနှိုင်းရမှာတွေအများကြီးရှိပါသေးတယ်ဆက်လက်ပြီးတော့လည်းတွန်းအားတွေပေးသွားမှာပါလို့အင်ဖြူရောပြောခွင့်ရဆာရာဆန်ဒါစ်ကပြောပါတယ်နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုရပ်ဆိုင်းထားလိုက်ပြီးဆိုရဲမြောက်ကိုရီးယားရဲ့ကြေညာချက်ဟာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဥတီချက်လမ်းကြောင်းရဲ့ခြေတလှမ်းဖြစ်ပေမဲ့စီးပွားရေးပိတ်ဆို့မှုတွေစတင်ဖြေလျှော့ပေးဖို့တော့ညှိနှိုင်းစရာတွေရှိနေပါသေးတယ်လို့လည်းပြောခွင့်ရဆာရာဆန်ဒါစ်ကဆိုပါတယ်မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်မှုကိုရပ်ဆိုင်းထားလိုက်ပေမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝမ်နဲ့တွေ့ဆုံဖို့စီစဉ်ထားတဲ့ဆွေးနွေးပွဲမတိုင်ခင်အမေရိကန်ဘက်ကဘာတစ်ခုမှလိုက်လျောပြီးမှမဟုတ်ဘူးလို့လည်းတမရထရမ့်ကတနင်္ဂနွေနေ့ကဆိုပါရယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝမ်နဲ့မေလဒါမှမဟုတ်ဇွန်လဆန်ပိုင်းတွေ့ဆုံဖို့အစီအစဉ်ဖြစ်မဖြစ်မသေးချာသေးဘူးလို့လည်းတမရထရမ့်ကပြောပါရယ်နျူကလ িয়ার လက်နက်ဖြတ်သိမ်းပေးဖို့တမရထရမ့်ရဲ့တောင်းဆိုချက်ကိုမြောက်ကိုရီးယားကသဘောတူထားပေမဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်အပြီးပိုင်ဖြတ်သိမ်းပေးဖို့ကိုတော့သဘောတူခြင်းမရှိသေးဘူးလို့တမရထရမ့်ကပြောပါရယ
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝမ်နဲ့တောင်ကိုရီးယားတမရမွန်ဂျေအင်းတို့အပြီးလ29ရက်နေ့မှာပြုလုပ်မဲ့ထိပ်သီးစီးပွားဘက်ကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်ဦးတို့နှစ်ဦးလာမဲ့မေလဒါမှမဟုတ်ရင်လဲဇွန်လလောက်မှာပြုလုပ်မဲ့တွေ့ဆုံမှုအတွက်သမ္မတထရမ့်ကထောက်ခံမဲ့နျူကလ িয়ার ဖြတ်သိမ်းဆိုင်ရာအခြေခံမူပေါင်းတွေကိုချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုရပ်ဆိုင်းထားမဲ့အကြောင်းမကြသေးခင်ကထပ်မံအတည်ပြုပြောကြားလိုက်တဲ့အတွက်သဘောတူညီချက်တစုံတရာရလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့စစ်မှန်တဲ့ညီညာရေးရနိုင်လောက်တဲ့အထိထိုးတက်မှုတွေရှိလာမလားဆိုတာကတော့မသေချာသေးပါဘူး။ကိုရီးယားနိုင်ငံအကြ2000နဲ့2009ခုနှစ်တုန်းကလည်း မြောက်ကိုရီးယားနိုင်ငံအတွင်းမှာထိပ်သီးဆွေးနွေးပွဲနှစ်ကြိမ်ကျင်းပခဲ့ပူပါတယ်ပထမအကြိမ်ထိပ်သီးဆွေးနွေးပွဲကနေပူတွဲငင်းချမ်းရေးကြေညာချက်ထုတ်ပြန်ပြီးလူသားချင်းစာနာမှုဆိုင်ရာအပြန်အလှန်လဲလှယ်မှုတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်တွေရရှိခဲ့ပါတယ်ဒုတိယထိပ်သီးဆွေးနွေးပွဲကနေတော့ထာဝရငင်းချမ်းရေးကိုထောက်ခံတဲ့သဘောတူညီချက်စာချုပ်မြောက်ကိုရီးယားကနျူကလ িয়ার စီစဉ်နေရပ်တန့်ရင်စီးပွားရေးအကူအညီနဲ့လူမျိုးရေးဆိုင်ရာအမှခံချက်ပေးမယ်ဆိုတဲ့အမေရိကန်နဲ့တရုတ်တို့ဦးဆောင်ပြုလုပ်တဲ့သဘောတူညီချက်တို့ရရှိခဲ့ကြပါတယ်ဒါပေမဲ့မူလကရရှိထားတဲ့အဲ့ဒီသဘောတူညီချက်တွေကိုမြောက်ကိုရီးယားဘက်ကချိုးဖောက်ပြီးနျူကလ িয়ার တိစောက်ရေးနဲ့ဒုံးကျည်စမ်းသပ်ပစ်လုပ်မှုတွေကိုပြုလုပ်ခဲ့သလို2010ခုနှစ်ကတောင်ကိုရီးယားရင်ကုန်သင်္ဘောကိုတက်ခိုက်တာအပါအဝင်တခြားရန်လိုတဲ့အပြုတ်မှုတွေကိုလှုပ်ဆောင်ခဲ့တာကြောင့်မူလကရရှိခဲ့တဲ့တိုးတက်မှုတွေရပ်တန့်သွားခဲ့ပါတယ်
ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဟာအမေရိကန်သမ္မတထရမ့်နဲ့တွေ့ဆုံဖို့နိုင်ငံတော်ခီးစဉ်ဖြစ်တနင်္လာနေ့မှာအမေရိကန်နိုင်ငံကိုလာရောက်နေပါပြီဒီခီးစဉ်အတွင်းမှာစီးရီးယားမှာ IS အကြမ်းဖက်တွေကိုနှိမ်နှင်းပြီးတဲ့အချိန်အမေရိကန်တပ်များဆက်လက်ထားရှိဖို့နဲ့ဥရောပတပ်မကအပေါ်အလူမီနီယံနဲ့တပ်မဏိသွင်းကုန်အပေါ်စီးချက်ကောက်ခံတဲ့အခွန်ကင်းလွတ်ခွင့်ပေးဖို့ကိစ္စတွေကိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဆွေးနွေးပြောဆိုမယ်လို့ခန့်မှန်းရပါတယ်စီးရီးယားကိုအစ်စ်ပြန်လဲတိဆောက်ဖို့အမေရိကန်ရဲ့အခမ်းကဏ္ဍကအရေးကြီးတယ်လို့သမ္မတအီမန်နျူအယ်ကခရီးစဉ်မတိုင်မီပြင်သစ်မှာလုပ်တဲ့ Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောခဲ့ပါတယ် IS အကြမ်းဖက်တွေကိုပိုင်အုပ်ချုပ်ခွင့်ရယူထားတဲ့စီးရီးယားမြောက်ပိုင်းက Red Car မြို့ကိုပြန်လဲရယူပြီးရင်အမေရိကန်တပ်တွေကိုပြန်ယူသိမ်းဖို့သမ္မတ Trump ကစီစဉ်ထားတာပါစီးရီးယားနိုင်ငံဒူးမားမြို့မှာစီးရီးယားအစိုးရကဓာတုလက်နက်သုံးတိုက်ခိုက်ခဲ့တယ်လို့တန်တရားရှိတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ကစီးရီးယားပေါ်အမေရိကန်ပြင်သစ်နဲ့ဗြိတိန်တို့လေကြောင်းဒုံးကျည်နဲ့တိုက်ခိုက်မှုတွေရှိနေပေမဲ့လည်းအမေရိကန်တပ်အင်အား2000လောက်ကိုစီးရီးယားကနေအ мян ဆုံးပြန်လည်ရုတ်သိမ်းဖို့ရှိတယ်လို့သမ္မတ Trump ကပြောပါတယ်ပြင်သစ်နဲ့အမေရိကန်နှစ်နိုင်ငံမဟာမိတ်တွေဖြစ်တဲ့ဒါပေမဲ့စီးရီးယားပြန်လည်တိစောက်ရေးနဲ့စီးရီးယားပြည်သူတွေအနာဂတ်ရေးအတွက်ရုရှားနဲ့တူရကီကလည်းအရေးပါတဲ့အခန်းကဏ္ဍမှာရှိတယ်လို့သမ္မတအီမန်နျူအယ်ကပြောခဲ့ပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီမေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေကြပါခင်ဗျာနစ်စင်ကျင်းပမြဲဖြစ်တဲ့အမေရိကန်ဖိလစ်ပိုင်စီးရီးလက်ကျင့်မှုမှာဒီနေ့ဩစတြေးလျနဲ့ဂျပန်တို့ပါပါဝင်လာတာကြောင့်တရုတ်နိုင်ငံအပေါ် PR ပို့ပေးသလိုဖြစ်စေပြီးစီးရီးလက်ကျင့်မှုတွေပိုများလာနိုင်တယ်လို့ကြွန့်ကျင်သူတွေကပြောပါတယ်အရှိတောင်အရှာတိုက်တွင်းကကျွန်းစုတွေမှာမေလ9ရက်ကနေ18နှစ်အထိပြုလုပ်မဲ့ဒီဘာလီကာတန်စီးရီးလက်ကျင့်မှုမှာဂျပန်နဲ့ဩစတြေးလျတို့အပြင်ဗြိတိန်ကိုလည်းလစ်လာသူအဖြစ်ဖိတ်ကြားထားတဲ့အတွက်နိုင်ငံအများစုပါဝင်တဲ့စီးရီးလက်ကျင့်မှုတစ်ခုဖြစ်ကြောင်းဖိလစ်ပိုင်နိုင်ငံမနီလာမြို့မှာရှိတဲ့အမေရိကန်တန်ယုံကကြာတာပြည်နယ်မှာသတင်းထုတ်ပြန်ပါတယ်။ဩစတြေးလျနိုင်ငံကတော့ဒီစီးရီးလက်ကျင့်မှုမှာ2014ခုနှစ်ထဲကစတင်ပါဝင်လာခဲ့တာပါ။တရုတ်နိုင်ငံကလည်းလေရင်တင်တင်မော့တွေအပါအဝင်သူ့ရဲ့ရေတပ်အုပ်စုတွေတောင်တရုတ်ပင်လယ်ပြင်အတွင်းစီးရီးလက်ကျင့်မှုပြုလုပ်ခဲ့ကြောင်းပြီးခဲ့တဲ့သတင်းပတ်တုန်းကတရုတ်စစ်တပ်အင်တာနက်ဝက်ဘ်ဆိုက်ကနေဖော်ပြထားပါတယ်။အခုနှစ်မှာ34ကျင်းမြောက်အဖြစ်ပြုလုပ်တဲ့အမေရိကန်ဖိလစ်ပိုင်စီးရီးလက်ကျင့်မှုကိုမနစ်ကသမရရူဒီဂိုဒူတာတက်လာပြီးတဲ့နောက်တောင်တရုတ်ပင်လယ်ပြင်အတွင်းပြုလုပ်ဖို့ရှောင်ရှားခဲ့ကြပါတယ်
။နီကာရာဂွာအစိုးရကနိုင်ငံရဲ့လူမှုဖူလုံရေးစနစ်ကိုပြောင်းလဲဖို့ကြိုးစားမှုကြောင့်ပြည်သူတွေကြားလက်တလောမကျေနပ်မှုတွေဖြစ်စေခဲ့ပြီးတဲ့နောက်ဒီစီဇန်တွေကိုရုတ်သိမ်းကြောင်းနီကာရာဂွာသမ္မတဒန်နီယယ်အိုတီဂါကမနေ့ကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။လူမှုဖူလုံရေးစနစ်တိုးတက်အောင်ပြင်ဆင်ဖို့ရည်ရွယ်ပြီးဧပြီလ16ရက်နေ့တုန်းကဆုံးဖြတ်ခဲ့တဲ့အချက်13ကိုထုတ်ပယ်တဲ့အကြောင်းသမရအိုတီကာကပြောပါတယ်ဒီကိစ္စကိုဗုဒ္ဓအဖွဲ့ဆွေးနွေးမှုမှာအားပေးသွားမယ်လို့လည်းသူကဆိုပါတယ်လူမှုဖူလုံရေးစနစ်မှာလူ့သမားတွေရဲ့ထဲဝင်မှုတိုးမြင့်ဖို့နဲ့ပင်စင်တွေလျှော့ပေးဖို့ပြီးခဲ့တဲ့သတင်းပတ်တုန်းကသမရအိုတီကာကြေညာပြီးနောက်မှာလူပါတည်စီခဲ့တဲ့ဆန္ဒပြပွဲတွေရက်ဆက်ဇက်တိုက်ဖြစ်ပွားခဲ့ပါတယ်မြို့တော်မနာကွာကဆိုင်တွေဒါဇင်နဲ့ချီလဲဆန္ဒပြပွဲတွေအတွင်းလူရဲခံရပြီးပဋိပက္ခတွေကမနေ့ကအထိဆက်ဖြစ်နေဆဲဖြစ်ပါတယ်
ပြည်ထောင်ငံရဲ့ဒုတိယမြောက်အင်ရှင်မင်းသားဝီလီယမ်ရဲ့ကျင်းရတော်ကိမ်ဘရစ်မြို့သားကတော်ကိတ်မစ်ဒယ်တန်ဟာတတိယမြောက်ရင်သွင်းငွေဖြစ်တဲ့သားရတနာကိုဒီကနေ့မွေးဖွားခဲ့ပါတယ်။လန်ဒန်မြို့မှာရှိတဲ့စိန့်မယ်ရီဆေးရုံမှာမွေးဖွားခဲ့တဲ့ဒီရင်သွင်းငွေရဲ့အလေးချိန်ဟာ 3.8 kg ရှိတယ်လို့ဆိုပါတယ်တော်ဝင်မိသားစုကိုချိမှန်တို့သူတွေဟာမွေးဖွားတော့မယ်ဆိုတဲ့သတင်းထွက်လာတဲ့လွန်ခဲ့တဲ့ရက်အနည်းငယ်ကလေးကဆေးုံရဲ့လင်းတို့အဆောက်အုံဘက်အချမ်းမှာမွေးဖွားမဲ့အချိန်ကိုစောင့်ဆောင်နေခဲ့ကြပါတယ်။ရင်သွေးငယ်ကိုဘလို့အမြင်ပေးမယ်ဆိုတာတော့မသိရသေးပါဘူး။ရင်သွေးငယ်အောင်မြင်စွာမွေးဖွားနိုင်ခဲ့ကြောင်းဘီအမာကြီးနဲ့ကျင်းရတော့အီတင်ဘတ်မြို့သားကြီးဝေလာမင်းသားနဲ့ကျင်းရတော့ကွန်ဝဲလ်မြို့သားကတော့မင်းသားဟယ်ရီနဲ့တော်ဝင်မိသားစုဝင်အားလုံးကိုအသိပေးအကြောင်းကြားပြီးဖြစ်ကြောင်းနဲ့အားလုံးကဝမ်းသာကြီးနုနေကြကြောင်းကန်စင်တန်နန်တော်က Twitter လူမှုကွန်ရက်ကတဆင့်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မင်းသမီးကိတ်မီဒယ်တန်ရဲ့ရင်သွေးငယ်တို့ဟာလည်းကြားမစွာရှိနေကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မိဖွားချင်းကမင်းသားဝီလျံလည်းအနားမှာရှိနေခဲ့တယ်လို့ဆိုပါတယ်။တော်ဝင်မိသားစုကရင်သွေးငယ်မွေးဖွားတဲ့အပေါ်ဝမ်းမြောက်ကြိုဆိုကြောင်းဝန်ကြီးချုပ်ထရီဇာမေကလည်းပြောပါတယ်။မင်းသားဝီလျံနဲ့ကိတ်မီဒယ်တန်တို့ဟာ2011ခုနှစ်ဧပြီလ29ရက်နေ့ကလေးကလက်ထပ်ထိမ်းမြှောက်ခဲ့ကြတာဖြစ်ပြီးအခုမွေးဖွားတဲ့ရင်သွေးငယ်အပါအဝင်ရင်သွေးငယ်3ဦးထွန်းကားခဲ့တာမှာမင်းသား George 4နှစ်နဲ့ရှေ့သတင်းပတ်မှာ3နှစ်ပြည့်မြင်မင်းသမီး Charlotte တို့ဖြစ်ပါတယ်။အခုမွေးဖွားတဲ့ရင်သွေးငယ်ဟာနမ်မွေဆက်ခံခွင့်ရှိသူတွေထဲမှာနံပါတ်5ရောက်မြောက်ဖြစ်ပါတယ်။
ရာဒီဥတုထိန်းသိမ်းရေးဆိုင်ရာ Paris သဘောတူစာချုပ်ပါအတိုင်းကုလသမဂ္ဂအဖွဲ့ကို American ပြည်ထောင်စုကထည့်ဝင်ရမယ့်ရန်ပုံငွေကိုဖြည့်ဆည်းပေးတဲ့အနေနဲ့ဒေါ်လာ 4.5 သန်းလှူဒန်းသွားမယ်လို့နယူးယောက်မြို့တော်ဝန်ဟောင်း Michael Bloomberg ကတင်းငွေနေနေကကြေညာလိုက်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကမြို့တွေကိုစီးပွားရေးလုပ်ငန်းတွေဒီလှူဒန်းငွေကိုသုံးပြီး Paris သဘောတူစာချုပ်မှာပြောထားတဲ့အတိုင်းအကောင့်ထည့်ဖို့အတွက်အထောက်အကူဖြစ်စေမယ်လို့သူကပြောပါတယ်။
တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မမြသစင်အောင်တို့ပြောပြပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ကချင်ပြည်နယ်လိုင်ဇာနားမှာအခုချိန်ထိလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်မိုင်းချာရန်စခန်းကဒုက္ခသည်တွေထိတ်လန့်နေကြသလိုတနိုင်းမြို့အောင်လော့ဘက်မှာတကြီးရွယ်ဦးတွေနဲ့မွေးကင်းစခလီမိခင်တွေအပါအဝင်ဒုက္ခသည်ထောင်ချီပြီးတင်းရှောင်နေကြရစေဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနမ်တီမြို့ကစုံဘက်မှာလည်းစည်ရေးတင်းမာနေတဲ့အတွက်ဒုက္ခသည်အများပြားထွက်ပြေးနေကြရပါတယ်။ဒီလိုနေရာအနှံ့တိုက်ပွဲတွေကြောင့်အသက်လူပြင်းနေရတဲ့အချိန်မှာလက်နက်ကင်အဖွဲ့အစည်းနဲ့ပတ်သက်တဲ့ဆိုတဲ့ဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းနေလို့အရက်သားပြည်သူတွေတပူပေါ်နှစ်ပူဆင့်ဒုက္ခဖြစ်နေကြရတယ်လို့ဒုက္ခသည်အကူအညီပေးနေသူတွေကပြောပါတယ်။မတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
တတိယကြိမ်27ရာစုပြည်လုံးပြည်တော်စုငြိမ်းချမ်းရေးညီလာခံကျင်းပကြိမ်နီးကပ်လာတာနဲ့အမျှကချင်ပြည်နယ်နေရာတော်တော်များများမှာအစိုးရစစ်တပ်နဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO လက်အောက်ခံ KIA ကချင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေပါတယ်။ KIO ဌာနချုပ်လိုင်စာအနီးမှာတော့အခုချိန်ထိလက်နက်ကြီးတွေနဲ့ပစ်ခတ်မှုရှိနေလို့ကချင်ပြည်နယ်လွတ်မြောက်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေတွင်းကမိုင်းကြာရန်ဒုက္ခသည်စခန်းကဒုက္ခသည်တွေထိတ်လန့်တုံ့လုံနေကြတယ်လို့ကချင်စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့လူမှုလင်းရောင်ဖွဲ့ရဲ့ဒါရိုက်တာဒေါ်မရီတုံကအခြေအနေကိုပြောပြပါဗျ
။နောက်ဆုံးအခြေအနေကပြောမယ်ဆိုရင်ဒီ IDP တွေကဒီလိုက်စာမိုက်ဂရိုင်းအင်ဂျီယာတော့ KI control area ပဲက April 9ရက်ကနေစဆက်တိုက်တယ်ကျွန်မကြီး။မနေ့ကအထီးလို့ပြောလို့ရတယ်။ဒီနေ့ရောနည်းနည်းလေးတိတ်နေတယ်။မနေ့ကအထီးကတော့ဒီဘက်မှာလိုက်စာအင်ဂျီယာပဲရောဒီကျွန်မတို့မိုက်ဂရိုင်းအင်ဂျီယာပဲဆိုရင်သူတဖြစ်ပြီးမကောင်းပါ IDP gap နဲ့ငါဖာလုံးချက်ဖာလုံးတော့ပဲရေးတဲ့နေရာမှာဆိုလက်လက်ကြီးရင်ခက်ခက်ကြတယ်လေသူအဲ့လိုပြစ်လိုက်တာလေနောက်ဒီလူကြီး3000ကျော်ရှိတဲ့ IDP camp ပါကောင်းနဲ့အဲတမဝေးဘူးအဲ့နေရာမှာလည်းကြတယ်အတန်ကအရန်တဲ့အခါကျတော့ဒီ IDP camp ကမဟုတ်ဘူးဒီမြို့ပေါ်အရွာမှာရှိနေတဲ့အားလုံးကြောက်ကြောက်ရင်ထိတ်လန့်တာပေါ့လေနော်ဟိုမှာ IDP တချို့ဆိုရင်ပြုတ်ပြီးနေဆက်ပြီးတို့ထွက်ပြေးသွားကြတယ်ဒီဆက်တိုက်ဒီလက်လက်ကြီးတိုင်ငင်သွားပြီးဆိုတဲ့အချိန်မှာသူကပြန်လာကြတဲ့ဟာမျိုးအဲ့လိုမျိုးပြောရမယ်ဆိုရင်စိတ်လုံးချုံမှုမရှိဘူးပေါ့လေနော်ကျောက်လန့်ကြားနဲ့အဲ့လိုပြန်စားစားပြီးတော့အဲ့လိုမျိုးအချိန်မျိုးဖြစ်နေတယ်
ကချင်ပြည်နယ်တိုင်းဒေသဘက်ကတိုက်ပွဲတွေကြောင့်လည်းထောင်နဲ့ချီထွက်ပြေးနေရတဲ့ဒုက္ခသည်တွေမှာအခုချိန်အထိတောတောင်နေတဲ့ပိတ်မိနေဆဲဖြစ်ပြီးလူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ကချင်ပြည်နယ်နမတီမြို့ကစုံဘက်ကတိုက်ပွဲတွေကြောင့်လည်းဒုက္ခသည်အများအပြားတင်းချောင်လာကြတယ်လို့မြကြီးနားခြေဆိုင်ကချင်လူမှုအသင်းတာဝန်ခံဦးစော်ချက်ကပြောပြပါဗ
ျ။ဟုတ်ကဲ့အခုဒုက္ခသည်ဆိုတဲ့စစ်ပြေးတင်းပြည်သူတွေဆိုတဲ့အထက်မှာခုနှစ်ပတ်ရှိတယ်ကြာလောလောဆယ်ပေါ်တော့မှအဲဒီဘက်တိုင်းအောင်လော့ပက်ရှိတဲ့ဒုက္ခသည်တဖွဲ့ရဲ့ဒီဘက်နမတီကဆုံနဲ့ချက်မယံဂျွာကနဲ့ဒီဘက်မြစ်နာဘက်ကိုရောက်လာတဲ့တဖွဲ့ရဲ့ပြီးတော့နမတီမှာရောက်နေတဲ့တဖွဲ့ရဲ့နှစ်ဖွဲ့ရှိမြစ်နာဘက်ကိုဖောက်ထွက်လာတဲ့အေးအဖွဲ့တွေရဲ့အခုလုံးလုံးလက်လက်ကကျွန်တော်တို့စာဝတ်နေရဲ့အနေထားပြီးတော့ကလေးတွေရဲ့သူကဖနက်ကြတော့မပါတော့အကုန်လုံးကိုလို့ထွက်တဲ့ချွေးရတယ်ဘာဖြစ်လို့ဆိုတော့သူတို့ရဲ့ဂျွာထဲမှာတပ်တော်ကနဲ့လေရင်ဒီတုံးမင်းမလက်နက်ကြီးတုံးမင်းမပြင်းထန်ထူးချစ်စင်လာတဲ့အတွက်ကြောင့်သူတို့ကရတဲ့အဝတ်တွေကိုတခုနဲ့သူတို့ထွက်ပြေးလာရခြင်းဖြစ် ဖြစ်တယ်ဟိုကလေးတွေလည်းတနာစာယူပဲမနေ့ကကျွန်တော်တို့ကြည့်ကြရတာတော်တယ်တို့ထွက်တာရက်သားလည်းပါတယ်လက်သားတွေလည်းပါတယ်အဲကလေးနှူးတဲ့မြစ်ခင်တွေလည်းပါတယ်အဲ့မှာနေချက်ထားတဲ့လူတွေလည်းပါတယ်အစုံမဲ့လူတွေကြတော့ဒုက္ခကတော့အကြီးအကျယ်ရောက်နေကြပြီအခုရတီဦးတို့လည်းအဲနေ့စဉ်တို့မိုးရွာလိုက်နေပူလိုက်အမျိုးဖြစ်နေတော့တော်တယ်မှာရှိတဲ့လူတွေကအင်မတန်မှဒုက္ခရောက်နေတယ်အဲ့မဲ့အောင်ဘက်ထက်မှာခုလိုလိုဆယ်ဆယ်အသက်80ကျော်တဲ့အရွယ်တွေကအယောက်90 5ယောက်လောက်ပါတယ်ဟောလိုလိုဆယ်အဲ့နေသားဖြစ်နေတယ
်အခုလိုမျိုးနေရအနှံ့မှာကချင်စစ်ပြေးဒုက္ခတွေစားနေရခါနဲ့တောက်သုံးရည်အတွက်အခက်ခဲတွေဖြစ်နေကြချိန်မှာပဲလက်နက်ကင်ဖွဲ့တွေနဲ့ဆက်သွယ်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ဒုက္ခတွေကိုဖမ်းဆီးတပ်ဖြတ်တာကြံရည်သူမိသားစုတွေကိုပါတရားမဝင်အသင်းနဲ့ဆက်သွယ်မှုနဲ့တရားစွဲဆိုဖို့လှုံ့ဆော်နေတာတွေကတော့ဒုက္ခတွေအပေါ်ပို့ပြီးတော့မှဒုက္ခပေးနေတဲ့လူမဆန်တဲ့လုပ်ရဖြစ်တယ်လို့ဒေါ်မယ်ရီတွန်ကပြောပါတယ
်ဒါကတော့ဘလို့မှကိုမဖြစ်တယ်လူသားမဆန်တဲ့အဖြစ်မှုတစ်ခုပဲပေါ့နော် civilian protection ပေါ့အဲ့ဒါအလူထူးရဲ့ဒီလုံခြုံရေးကောက်ွဲဆောင်ဆောင်မှုအဲ့ဒါကအရန်ပဲအရေးကြီးလို့အပ်တယ်ဒုက္ခရောက်နေတယ်ကျွန်တော်တို့အစိုးရအနေနဲ့ကလည်းဒါသစ္စာပိတ်ဘာမှလုပ်ပေးမှုမရှိဘူးပေါ့အဲ့ဒီအဲမှာမှဒုက္ခရောက်နေအောင်ဆန်းစုံမှသွားရမိုးလိုက်ရွာဆိုသလိုဖြစ်နေတယ်အဲ့တော့ IGP တွေကဒီလိုအခက်အခဲကိုရဲ့ဒီဒုက္ခရောက်နေတဲ့အထက်ကနေမှဆက်စင်ဒီလိုဖြစ်နေတဲ့ဟာတောင်မှအစိုးရတောင်းလို့ရှိတဲ့အစိုးရအနေနဲ့တော့ငါအုပ်ချုပ်ရမှုတော့လည်းကောင်းပို့ပြီးမှဒါကိုကျွလုံလုံးနဲ့စစ်တပ်ပေါ့လေနော်စစ်တပ်ကအနေနဲ့တော့ဘာဒါကိုလုံးဝလစ်လို့ရှူထားတယ်ဒါကိုကြားနေတိလက်လက်တောင်ကျွန်တော်တို့ကလစ်လို့ရှူထားဖြစ်နေဆိုတာဒါတော်တော်လေးကိုကျွန်မကတော့ရင်သေးမိရဲ့ပေါ့
ပိတ်မိနေတဲ့ထောင်ချီတဲ့ဒုက္ခတွေကိုအရေးပေါ်ကူညီကယ်ဆယ်ပေးဖို့ဒုက္ခတွေရေးကူညီပေးနေသူတွေကကချင်ပြည်နယ်ဝန်ကြီးချုပ်ကိုစာပေးဖို့တောင်းဆိုထားတယ်လို့ပဲတမတော်တာဝန်ရှိတဲ့သူတွေကိုလည်းဒုက္ခတွေကိုတွားကူညီပေးနိုင်မှုမေတ္တာရက်ခံထားကြတယ်လို့ဥဇော်ချက်ကပြောပြပါတယ်စစ်တပ်ဘက်ကနေရွာသားတွေပြန်လာကြဖို့အတန်ချဲ့ဆက်တွေနဲ့လိုက်အော်နေပြီးမဲ့ပြန်မလာရဲကြသေးတယ်လို့ကချင်ပြည်နယ်အစိုးရဘက်ကတော့ကူညီကယ်ဆယ်ရေးချက်ချင်းဒီအဖွဲ့တွေဆီလွတ်ပေးနေပြီးမဲ့ဒုက္ခတွေအတွက်အခက်အခဲတွေရင်ဆိုင်နေရတယ်လို့ဒုက္ခတွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်
မဆုမွန်ပြပြခဲ့တဲ့ကချင်ဒုက္ခတဲ့အရေးကနေအခုကရင်ဘက်ကစီရေးပဋိပက္ခအခြေအနေကိုလည်းကြည့်ကြရအောင်ပါရှင်။တမရော်နဲ့ကရင်မျိုးသားစီယုံ KNU တို့ကြားကတင်မာမှုကိုဆက်လက်ညှိနှိုင်းဖြေရှားသွားမှာဖြစ်တဲ့အကြောင်း KNU တာဝန်ရှိသူတွေကပြောပါတယ်။လက်ရှိမှာတော့ကရင်ပြည်နယ်ဖဖွန်ခရိုင်တွင်းကလဲမှုပလောဒေသတွင်မှလမ်းဖောက်လုပ်နေတဲ့အပေါ်တမရော်နဲ့ KNU ဒေသခံတပ်ဖွဲ့တို့ကြားခြေနေတင်မာနေဆက်ဖြစ်ပြီးစစ်ရေးပြိပက္ခအတွင်ထောင်နဲ့ချီတဲ့ကြေးရွာသားတွေဟာစစ်ဘေးလွတ်ရာတိမ်းချောင်နေရာဆဲဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လမ်းဖောက်လို့မှုကိစ္စနဲ့ပတ်သက်ပြီးတော့ကရင်ပြည်နယ်ဖားပွန်ခရိုင်ဘက်မှာတမရော်နဲ့ကရင်မျိုးရာစီယုံ KNU တို့ကြားစစ်ရေးတင်မာနေမှုကိုဆွေးနွေးဖြေရှင်းနိုင်ဖို့KNU အတွင်းပြန်လည်ညှိနှိုင်းသွားမယ်လို့သုဥ္သဘဒုစောကွယ်ထိုးဝင်းကပြောပါတယ
်တွေ့ဆုံဖို့တော့ပထမတစ်ချိန်တော့တွေ့ဆုံဖို့အတွက်ညှိနှိုင်းပြီးတဲ့နောက်ပိုင်းမှာအဲမှာတမငါမှုမပါတာနဲ့မတွေ့ဖြစ်ဘူးအဲ့ဒါတမငါမှုပါဖို့တော့တောင်းဆိုလာရှိနေကျွန်တော်တို့ဖွဲ့စည်းတွေ့နေမှာတော့ပြန်ညှိရမှာပေါ့နော်အခုတတိယကျွန်တော်တို့ဖွဲ့စည်းတဲ့ကိုယ်စားလှယ်နဲ့တွေ့နေတဲ့အနေအထားတော့မရှိသေးဘူးတလောလုံးကတော့အဲ့ဒါ GMC ကတစင်းနဲ့တင်ပြတာလည်းရှိတယ်လမ်းတော့ဆက်လို့ဖောက်တာတော့မရှိဘူးတတ်တော့ရှိနေသေးတယ်အဲ့ဒီအနေအထားမှာပဲ
တမရော်ကလည်းဖာပွန်ခရိုင်လယ်မှုပလောတေရအတွင်းလမ်းဖောက်လုပ်နေမှုနဲ့ပတ်သက်လို့ KNU တပ်မှ၅ကြားမလပရမပမှာနှစ်ဖက်စီရေးပဋိပက္ခအစတင်ဖြစ်ပွားခဲ့ပါတယ်ဒီစီရေးပဋိပက္ခကိုနှစ်ဖက်တွေ့ဆုံဖြေရှင်းနိုင်ဖို့စီစဉ်ခဲ့ရမှာKNU ကိုယ်စားလှယ်ဖွဲ့မှာတမဟာငါမှုဘုံမှုချုပ်စုံးမှုဟဲမပါဝင်လို့တမရော်ဘက်ကတွေ့ဆုံမှုကိုရွှေ့ဆိုင်းခဲ့ပါတယ်လက်ရှိဖာပွန်ခရိုင်ဘက်မှာမြန်မာတမရော်နဲ့ကရင်မျိုးရာစီယုံ KNU တမဟာငါတို့ကြားစီရေးသိမ်းမှနေစေအချိန်ဒီမှာရှိနေတယ်လို့ KNU ဖာပွန်ခရိုင်တူရင်မှုစောထဲတဲ့ကနေ VOA ကိုခုလိုပြောပါတယ
်ဖြစ်တာကနေပြီးတော့ကျွန်တော်တို့သူတကင်းစစ်ပုတ်ကြရရဆိုလို့ရှိတော့မနေ့ကတိုက်ပွဲရှိခဲ့တယ်ခုတနေ့ကလည်းအနည်းငယ်ရှိခဲ့ပါတယ်ခေပူတဝိုက်ပါလေအဲ့ဒီလာဖော်လိုမယ်နေရအဲ့ဒီခေပူကနေပြီးတော့ဘလော့ချာမှာအဲ့နေရပါနော်လက်ထူရင်းနဲ့ပတ်သက်လို့ဆိုလို့တခါတလေဖြေးသားထွက်ပြီးတော့တိလှည့်နေတဲ့အချိန်မှာတရားနဲ့တရားတိုးကြတော့တကွယ်နေနေဖြေးကြတယ်နော်
တမရော်ကလည်းလမ်းဖောက်လို့နေမှုကဒေသခံတွေရဲ့လုံခြုံမှုကိုချင်းချောက်နေတယ်လို့ KNU ဖာပွန်ခရိုင်တွင်းမှုစောထဲတဲကခုလိုဆက်ပြောပါတယ်
ဒီလူတွေဟိုအရေးကြီးတယ်ကတခြားနေရာကိုထွက်ပြေးသေးဆောင်ပြီးတော့လောက်ကဲစားတော့နေတဲ့အခြေအနေမှာခက်ခက်ခဲခဲကြီးလာပါတယ်အဲ့ဒါပြိခိုက်ရဆဲနောက်ပိုင်းမှာသူနေတဲ့ your hardy ဘယ်လိုမျိုးဒေသကိုလည်းပြန်လည်ပြီးတော့ပြုတ်ပြေတာတို့မွန်မာတာတို့လုံနေတဲ့အချိန်မှာအခုလော့စဲအစိုးရဘက်ကနေပြီးတော့စစ်တိုင်ရလုံရင်းနဲ့တက်လာတယ်နောက်ပြီးတော့ land policy သူတို့ your တွေသူတို့လေကင်းတွေကျော်ဖြတ်နေတဲ့အချိန်မှာအဲ့ဒီကြောက်ကြောက်လာလာနဲ့ဆွဲပြေးနေရတယ်အခုလော့စဲသူတို့ခက်ခဲအများကြီးနေတယ်
မြန်မာသမ္မတဘက်ကတော့ခေပူရွာနဲ့လွယ်မူဘလောရွာကိုဆက်သွယ်ထားတဲ့လမ်းဟောင်းကိုဒေသခံပြည်သူတွေသုံးဖို့နဲ့တပ်ပိုင်းဆိုင်ရာအုပ်ချုပ်မှုကိစ္စရပ်တွေမှာလွယ်ကူစေဖို့အတွက်ပြန်လည်ပြုပြင်မှတ်အကြောင်းကိုတော့နိုင်ပြည်ခံကရင်မျိုးရလူမျိုးရေးသမ္မတဖွဲ့ကိုကြိုတင်ကြောင်းကြားခဲ့သလိုဒီလမ်းဖောက်လို့ရေးလုတ်ကင်နေချိန်မှာသမ္မတစိတ်ကြောင်းတွေကိုတိုင်းဒါလက်နက်ကန်ဖွဲ့ချုပ်ကနေမိုင်းထောင်တာနောက်ရပြစ်ခတ်မှုတွေကြောင့်တမတော်ဘက်ကစစ်တီတချို့ကြာဆုံးမှုတွေရှိနေတယ်လို့တမတော်ကနေသတင်းထုတ်ပြန်ထားပါတယ်တမတော်ကနေလမ်းဖောက်လို့မှုကြောင့်မလာပရမပတ်မှာ KNU တမငါတပ်ဖွဲ့နဲ့တမတော်တို့ကြားစစ်ရေးသိမ်းမှခဲ့တယ်လို့လယ်မူဘလောဒေတာကန်ဆယ်ရွာကရွာရန်2000ကျော်ဟာရွာကနေတင်းချောင်နေခဲ့ရပါတယ်ဒီစစ်ချောင်ရွာသားတွေဟာရေရှည်မဆူစားတောက်နေထိုင်ရအခက်တွေ့လာနိုင်မယ်လို့ဘာဘိုခရိုင်ဒေတာအရေးပေါ်ကူညီထောက်ပံ့ရေးဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘလူမမန်းကပြောပါတယ်
အခုချိန်အထိကတော့တိုင်းတာတစ်ခုပြီတော့လောလောမှုရှိတယ်ဆိုတော့ပြောရမယ်တော်တော်လည်းပဲအချိန်ကြီးရတိတိပူကြလာမယ်ဆိုရင်တော့ကျွန်တော်တို့လောလောမှုရှိမယ်လို့မဟုတ်တော့ဘူးနော်အခုကတော့ဒီပင်ရောဝါပင်အောင်မှာပဲနေနေရတယ်ဆိုတာကြတော့တကယ်လို့ရေရှည်ဖြစ်လာရင်တော့မိုးကြလာမယ်ဆိုလို့ရှိရင်တော့မိုးရွာလာရပြီးရောက်လာရင်တော့ကျွန်တော်တို့ဒီတဲ့နေဖို့ထိုင်ဖို့အတွက်ကပုံမထက်သွင်းစဉ်းစားမယ့်အချိန်တွေရောက်ပါလိမ့်မယ
်စစ်ရှောင်း2000ကျော်ထဲမှာចောင်းသားចောင်းလူ400ကျော်ပါဝင်နေပြီဒီကနေ့ထိဇံမွေးပွဲဖြေဆူနိုင်ခြင်းမရှိသေးတာကြောင့်ចောင်းသားတွေဇံမွေးပွဲဖြေဆူဖို့လုံမနေကြောင်းဘရူမမန်းကပြောပါတယ်ပြီးခဲ့တဲ့ဧပြီလ5ရက်နေ့ကဖာပုံခရိုင်လေမူဘလော့ဒေတာတွင်ဖာပုံခရိုင်အရေးပေါ်ကူညီကယ်ဆယ်ရေးဖွဲ့ MEAD ရဲ့အဖွဲ့ဝင်စောအုံမူးကိုတပ်မတော်ကနေပြေကမှုကြောင့်တေဆုံးမှုသည့်ဖြစ်ပွားခဲ့တယ်လို့ MEAD ကနေသတင်းထုတ်ပြန်ထားပါတယ်။အဆိုပါဒေတာတွင်မှပြန်လည်ပြေကမှုဖြစ်ပွားခဲ့ခြင်းနဲ့ပတ်သက်လို့ကတော့တပ်မတော်နဲ့ KNU တပ်မှ5တို့အကြားအပြန်အလှန်ကောက်ွက်မှုတွေရှိနေခဲ့ပါတယ်။ကရင်မျိုးရစည်းရုံး KNU ဟာမြန်မာစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးသားတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။
ကရင်ပြည်နယ်တွင်းကစစ်ရေးပြိပခါခြင်းတွေကိုနိုင်ကွင်းရင်ပြောပြသွားတာပါရှင်။ပြည်နယ်ဒေသတွေကစစ်ရေးနဲ့ဒုက္ခသည်တွေအရေးဒီမှာပဲရန်နာပြီးကုံတွယ်ရေးဘက်ကိုလည်းအလှည့်ပေးပါရစေရှင်။မြန်မာပြည်တွင်းမှာလာရောက်လုကင်တဲ့ပြိပကားထုတ်လုပ်တက်စင်ရေးလုပ်ငန်းတွေမှာစီမင်းကန့်သက်ချက်တချို့ကိုပြန်လည်တုံ့တက်ပေးဖို့ကိုရီးယားကုံတွယ်ရေးဝန်ကြီးကဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတာမှတိုက်တွန်းသွားပါတယ်။ဒီလိုဆောင်ရွက်ပေးခြင်းအပြင်တောင်ကိုရီးယားကားထုတ်လုပ်ငန်းကြီးတွေအတွက်အခွန်အကောက်တက်တာစေပြီးကားထုတ်လုပ်ရေးလုပ်ရေးလည်းပို့ပြီးတော့ဖွံ့ဖြိုးလာစေမှာဖြစ်တယ်လို့ပြောခဲ့ပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။တောင်ကိုရီးယားကုံတွယ်ရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံကုံတွယ်ရေးကိစ္စတိုးမြင့်ရေးဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ကမ္ဘာနဲ့ရှင်ပြိုင်နိုင်တဲ့အထိကုန်တုပ်လုပ်ငန်းတွေကိုတိုးတက်လာအောင်ကြိုးပမ်းနေတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကဆွေးနွေးခဲ့တယ်လို့တောင်ကိုရီးယားယူဟပ်သတင်းကဖော်ပြပါတယ်။တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးကင်မြုံချွန်ကတော့တောင်ကိုရီးယားကားထုတ်လုပ်ရေးလုပ်ငန်းတွေမြန်မာနိုင်ငံတွင်မှလုတ်တာကင်တာအခြေအနေမျိုးဖြစ်အောင်စီမင်းကန့်သက်ချက်တချို့ကိုပြန်ပြီးတော့တုံ့တက်ပေးဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်ဖြန့်ဖြူးရောင်းချရေးလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကတော့တောင်ကိုရီးယားကားထုတ်လုပ်ရေးလုပ်ငန်းတစ်ခုအလုံးမဆနိုင်ဖြစ်နေတဲ့အပေါ်အခုလိုတောင်းဆိုတာဖြစ်မယ်လို့ယူဆပါတယ
်။ကျွန်တော်တောင်ကိုရီးယားကလက်ရှိကုမ္ပဏီတစ်ခုပါပေါ့ဒီ MNC မှာတင်လာတာရှိတာပေါ့နော်။တင်လာတဲ့အချိန်မှာကျွန်တော်တို့စီမှာ SKD နဲ့ပတ်သက်ရင်တော့2မျိုးရှိတာဟုတ်တယ်ခင်ဗျာ။ SKD 1 SKD 2ဆိုပြီးရှိနေတာပေါ့နော်။အရင်တော့ကျွန်တော် SKD 1ဆိုပြီး definition နဲ့ခွင့်ပြုတာပေါ့နော်အခုနောက်ပိုင်းကျတော့ကျွန်တော် SKD 2ဖြစ်သွားတာအဲ့တော့ SKD 1တော့လောက်ရတာပိုလွယ်တာပေါ့ဒီကားရဲ့ dashboard ဒီပါထုတ်เสียမလို့ဒါပေမဲ့ဒီကနောက်ပိုင်းကျတော့ဒီလူပြားတဲ့ wire on ကြတာ social media တွေမှာဟိုတခြားကိစ္စတွေမှာဟိုနိုင်ငံကုမ္ပဏီဟိုကားထုတ်တဲ့ကုမ္ပဏီကတကယ်ကဘာရွက်ကားကိုဟိုထုတ်တာမဟုတ်ဘဲနဲ့အခွန်တက်တာကိုလည်းယူကြတယ်ဆိုပြီးပြောတော့အဲ့ဒါကျွန်တော် SKD 2ဆို definition ပြောင်းပြီးခွင့်ပြုတာပေါ့နော်အဲ့တော့ကိုရီးယားကုမ္ပဏီတခုကသူက SKD 1နဲ့ရမယ့်ချိန်မှာလည်းပြီးရှောက်ထားတာပေါ့နော်။သူရှောက်ပြီးတင်တဲ့ချိန်မှာလည်းပြန်ပြီးတော့ SKD 2လို့ဖြစ်သွားတော့သူကလုံးဝမရအောင်တန်းတန်းဖြစ်နေတာပေါ့နော်
။ပြည်ပကားထုတ်လုပ်ရေးလုပ်ငန်းကြီးတွေကပြည်ပမှာထုတ်လုပ်ထားပြီးသားကားပစ္စည်းတွေနဲ့ပြည်တွင်းမှာလာရောက်တက်ဆင်းနောက်ပြည်တွင်းဈေးကွက်ကိုပြန်ပြီးတော့ရောင်းချတာဖြစ်ပါတယ်။ပြည်ပကကားတစ်စင်းလုံးတင်သွင်းတာမဟုတ်တဲ့အတွက်ပြည်ပလုပ်ငန်းကြီးတွေအနေနဲ့အခွန်သက်သာခွင့်ရသလိုပြည်တွင်းမှာလည်းအလို့အကံအခွင့်အလန်းတွေရစေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရကပြည်ပကတ်ထုတ်လုပ်ရေးလုပ်ငန်းကြီးတွေကိုစီမင်းစည်းကမ်းပို့ပြီးတော့တင်းကျပ်လိုက်တာနဲ့ပတ်သက်လို့ဒေါက်တာဆိုးထွန်းကအခုလိုပြောပြပါတယ
်။လက်ရှိတော့ကားတက်စင်တဲ့ဟာ SKD စီမင်းတော်တောင်ဖြစ်တဲ့ကြောင့်မို့လို့ very simple ပါ။ဟိုရှုပ်ထွေးတဲ့ဟာတိတ်မရှိတော့အများစုကမာပဲလောက်ကြတာများပါတယ်။အဲရလားစီတယောက်လောက်နှစ်ယောက်လောက်ကိုရီးယားတော့လက်ရှိအရေးကအများကြီးတော့မဟုတ်ဘူး။
တော်စီကတော့ဒီဘက်ဒီမြန်မာလူကတော့ဂျပန်ကားတွေရတော့ဗောနအမေရိကန်အဲ့တော့ဖုတ်ကုန်မြန်မာ FKD လောက်ပါဒီ FKD 1နဲ့ခွင့်ပြုချက်ရတော့ဖုတ်ကတော့ဒီထိုင်းနိုင်ငံမှာရှိရဖုတ်ကုန်မြန်မာဘဝနိုင်ငံကုန်ပြီးပေါင်းပြီးမှလက်ရှိကား FKD လုပ်နေတာရှိပါ FKD 2နဲ့လုပ်ရင်တော့ကျွန်တော်တို့ကလောက်ခံခွင့်လန်းပူရတော့
လက်ရှိမြန်မာနိုင်ငံတွင်မှာလည်းအမေရိကန်အပါအဝင်ကတ်ထုတ်လုပ်ရေးလုပ်ငန်းကြီးတချို့ကလာရောက်တက်ဆင်ရောင်းချနေတာပါဈေးကွက်အတွင်းမှာတော့တောင်ကိုရီးယားတို့ဟွန်ဒိုင်းနဲ့ Kia နှစ်မျိုးကိုသုံးနေတယ်ဆိုပေမဲ့ဂျပန်ကားတွေကဈေးကွက်မှာပိုပြီးတော့တွင်ကျနေတာဖြစ်ပါတယ်။တောင်ကိုရီးယားရဲ့စီးပွားရေးဖွံ့ဖြိုးအောင်ဆောင်ရွက်ခဲ့တဲ့အတွေ့အကြုံအရမြန်မာရဲ့စီးပွားဖွံ့ဖြိုးရေးအတွက်လည်းတောင်ကိုရီးယားဘက်ကကူညီပေးနိုင်တယ်လို့မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်။
တောင်ကိုရီးယားနဲ့မြန်မာနှစ်နိုင်ငံကုန်သွယ်ရေးအကြောင်းကိုတော့မတ်တင်ကီထိုက်ပြောပြသွားတာပါ။အခုရှမ်းပြည်နယ်တောင်ပိုင်းမှာမူးယစ်ဆေးအများပြဖမ်းမိတဲ့အခြေအနေကိုလည်းနှာစင်ကြရပါမယ်။ရှမ်းပြည်နယ်တောင်ပိုင်းတာချီလေးမြို့ကပြည်သူစစ်ဂိတ်ရှိမှာမြန်မာကျပ်ငွေသိန်းပေါင်း4000တန်ဖိုးရှိတဲ့မူးယစ်ဆေးတွေကိုဒီရက်ပိုင်းတွင်မှဖမ်းဆီးရမိခဲ့တာပါ။ထိုင်းမြန်မာနယ်စပ်တစ်လျှောက်မူးယစ်ဆေးဝါးတွေထုတ်လုပ်တည်ဆောင်နေတာတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကပူးပေါင်းကူညီတားဆီးပေးဖို့ထိုင်းအစိုးရကမြစ်တာရက်ခံခဲ့ပြီးတဲ့နောက်အခုလိုမြန်မာနိုင်ငံဘက်မှမူးယစ်ဆေးတွေဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာလာအိုသုံးနိုင်ငံစုံရရွှေတိရိကန်ဒေသကနေကောမြန်မာနိုင်ငံရှမ်းပြည်နယ်ဘက်ကပါထိုင်းနိုင်ငံထဲကိုမူးယစ်ဆေးဝါးတွေတန်းနဲ့ချီပြီးဝင်ရောက်လာနေတဲ့အတွေ့တားဆီးပေးနိုင်ဖို့ထိုင်းအနာပိုင်းတွေကအေပီလာထဲမှာပဲမြန်မာအစိုးရကိုတရားဝင်အကြောင်းကြားထားတယ်ဆိုပြီးပြောဆိုထားတာပါဒီရဲ့ပိုင်းတွင်းမှာပဲရှမ်းပြည်နယ်တာချီလေးမြို့နယ်တဲကပြည်သူစစ်တေရဲ့ဂိတ်ရှိမှာပဲမူးယစ်ဆေးဝါးတွေဖမ်းဆီးမိခဲ့တာဖြစ်ကြောင်းမူးယစ်တပ်ဖွဲ့စု30ကတာဝန်ရှိသူတဦးကပြောပြပါတယ
်ကျွန်တော်တို့ကတော့ရဲဥကျော်သားတို့ဦးစီးရအောင်နော်မူးယစ်တပ်ဖွဲ့စု30ရဲဥကျော်သားတို့ဦးစီးရအတူဦးစီးပြီးတော့ဖမ်းလာပါမှမိတာလည်းမှာနော်ဒီမှာဟိုကတော့လေးအဲ့ကြပါနေရာတိတူမှာဒါဆိုရွာဝင်ပြည်သူ့စခန်းရှိဟုတ်တယ်မှာကာလတံမိုးကချက်သေးပြီးတော့မှာချက်သေးလေးတောင်းခံပ
ါဖမ်းဆီးမိတာကတော့ ice လို့ခေါ်တဲ့မူးယစ်ဆေးဝါးတွေကိုအဝါရောင်တရုတ်လက်ဖက်ချောက်ထဲမှာတည်ဆောင်လာတာဖြစ်ပြီးနေဆက်ဖြတ်ကျော်ပြီးတခြားနေရာတွေစီကိုရောင်းဝယ်ကြမယ်မူးယစ်ဆေးတွေလို့သိရပါတယ်ကာသမားကိုတော့မူးစိတ်ပုံမှန်နဲ့ဖမ်းဆီးထားပြီးသူ့စီမှာလည်းထိုင်းဘက်ငွေ3000ကျော်ဖမ်းဆီးမိခဲ့ပါတယ်။နေကြတလျှောက်က7နေရာမှာမူးယစ်ဆေးဝါးစက်ရုံနေနေ့စဉ်စိတ်ကြွစည်းတွေတန်းနဲ့ချီပြီးထုတ်လုပ်နေတဲ့အကြောင်းနဲ့ဒီအကြောင်းနဲ့ပတ်သက်လို့မြမအာနာပိုင်းနေအနေနဲ့လည်းတားဆီးပေးဖို့တရားဝင်အကြောင်းကြားထားတဲ့အကြောင်းထိုင်းမူးယစ်ဆေးဝါးနေနေရဲမှုကြီးစုံမိုင်းကော်ဝီဆိုင်ဆိုကအီဘီလာထဲမှာပဲထုတ်ပေါ်ပြောဆိုခဲ့တာပါထိုင်းနိုင်ငံမဲအိုင်းဒေတာဟာမြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတာဖြစ်ပြီးမူးယစ်ဆေးဝါးတွေကိုအထူးကတည်ဆောင်နေတဲ့လမ်းကြောင်းဖြစ်တဲ့အကြောင်းနဲ့တောတောင်တွေကနေခိုးလန်းတွေကိုအသုံးပြုပြီးထိုင်းရွာတွေထိရောက်အောင်ပို့ဆောင်နေကြတယ်ဆိုပြီးထိုင်းနိုင်ငံဘက်ကဆိုထားပါတယ်ထိုင်းမြန်မာလာအိုသုံးနိုင်ငံနဲ့နယ်မြေချင်းထိစပ်နေတဲ့ရွှေတိကန်ဒေတာကနေထိုင်းနိုင်ငံချင်းရိုင်ဒေတာဘက်ကိုလာတဲ့ကားစီးပေါ်မှာလဲအမေရိကန်ဒေါ်လာ55သန်းကျော်တန်ဖိုးရှိတဲ့စိတ်ကြွဈေးပေါင်း6သန်း4သိန်းကျော်ကိုလဲအေပီလာ3ရက်နေ့ကပဲဖမ်းဆီးမိခဲ့တာပါဒါအပြင်အီပီလာထဲမှာပဲနေဆက်မှာမူးယစ်ဆေးဝါးရောင်းဝယ်သူတွေနဲ့ထိုင်းစစ်တပ်တို့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ထိုင်းနဲ့ရှမ်းပြည်နယ်စပ်ဘက်မှာတော့မကြာခဏဆိုသလိုမူးယစ်ဆေးဝါးကုန်ကူးသူတွေနဲ့ထိုင်းစစ်တပ်တို့ဟာတိုက်ပွဲတွေရှိနေတာပါ။ဒီလိုတိုက်ပွဲတွေဖြစ်တိုင်းမူးယစ်ဆေးဝါးတွေတန်းနဲ့ချီပြီးဖမ်းဆီးမိနေတာတွေကိုတွေ့ရှိရတဲ့အတွက်မကြာခဏဆိုသလိုဝါတပ်ဖွဲ့တွေအပါအဝင်ပြည်သူစစ်တွေကိုဆွဆွဲလေးရှိတာပါ။ထိုင်းမြန်မာနယ်စပ်ကော်မတီဆွေးနွေးပွဲမှာလည်းထိုင်းနယ်စပ်မှာရှိတဲ့မူးယစ်ဆေးဝါးနဲ့ပတ်သက်တဲ့ဝါတက်စခန်းတွေကိုစောက်ခွာပေးဖို့တောင်းဆိုခဲ့တယ်ဆိုပြီးရှမ်းသတင်းစင်ရဲ့အက်ဒီတာဦးဆိုင်မင်းကလည်းပြောပြခဲ့ပါတယ်ရှင်
။မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်။ကျမဖုန်းနံပါတ်ကတော့2323825554ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဧပြီလ23ရက်တနင်္လာနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ52 kHz 9335အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုည10:00ထိဇက်တိုင်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့စီးပွားရေးကဏ္ဍ Blogger တွေပြောသမျှအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာ
ကျွန်တော်တို့လူအတိုင်းဝိုင်းတစ်ခုအနေနဲ့ပူပီးငင်းချမ်းဖို့စီးပွားရေးအရလူမှုရေးအရပူပူဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေကင်းစင်ပြီးတော့အားလုံးပါဝင်ဖို့အရေးကြီးတယ်လို့
ဖူဘရိုက်ပညာသင်ဆုရဆိုင်းအောင်သိန်းရဲ့ယုံကြည်ရာကိုနားဆင်ရမှာဖြစ်ပါတယ်။နောက်ပိုင်းမှာတက်တန်ရောင်သတင်းလွှာကိုလည်းထုတ်လွှင့်ပေးမှာပါရှင်။အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါ။အစိုးရဝန်ထမ်းတွေရဲ့လစာတိုးမယ်လို့ကြေညာထားပြီးတဲ့နောက်ကုန်စည်နှုန်းတွေတက်လာနိုင်တဲ့အလားအလာဘယ်လိုရှိပါသလဲ။စီးပွားရေးနဲ့ပတ်သက်ပြီး IMF ADB စတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ခန့်မှန်းထားချက်တွေပေါ်မှာရောဘယ်လိုနားလည်နိုင်မှာမလဲ။သမရရဲ့နှစ်သိကူမိန်ကွန်းထဲမှာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးအတိအကျထက်သွင်းပြောဆိုတာမတွေ့ရတဲ့အတွက်အစိုးရဟာစီးပွားရေးဘိုင်းကိုတကယ်ပဲအလေးထားဆောင်ရွက်မယ့်အလားအလာရှိပါရဲ့လား။စတာတွေနဲ့ပတ်သက်ပြီးမြမအရေးလေးလာသူစာနေစင်းဆရာကိုစရတ်သူကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ဆက်ပေးထားပါတယ်ရှင်။
ကျွန်တော်ပထမဦးဆုံးမေးချင်တာကအခုဒီဝန်ထမ်းတွေလာစာတိုးဖို့ပြောထားတယ်ပေါ့နော်။လာစာတော့ဒီလကတိုးပြီလို့ပြောပါတယ်။အဲတော့ဝန်ထမ်းတွေလာစာတိုးရဲဆိုတဲ့အတန်ထွက်တိုင်းမှာမြန်မာနိုင်ငံမှာကကုန်စည်နှုန်းတက်တဲ့ကိစ္စကတွဲပြီးတော့ပါလေးရှိပါတယ်။အခုတော့ဒီကုန်စည်နှုန်းတက်တယ်ဆိုတဲ့အတန်တိတ်ကြီးတော့တိတိတတကြီးတော့ဝန်ထမ်းလာစာတိုးရတဲ့ဆက်ဆက်ပြီးတော့ကြားရတာမရှိပါဘူး။ဆိုတော့ကိုစည်သူကိုယ်တိုင်ကောဝန်ထမ်းလာစာတိုးတဲ့အတွဲကုန်စည်နှုန်းလာလာကိုဘယ်လိုမြင်တယ်လဲဗျာ။
ကတော့ theory တော့ရှိတာပေါ့လေဟိုကျွန်တော်တို့ဒီလောက်ထလာတာတက်တယ်ဆိုရင်သူကဟိုဟာလဲလိုက်တက်တယ်ဆိုတော့ theory တော့ရှိတာပေါ့တကယ်ဖြစ်မဖြစ်ကတော့ဒါကျွန်တော်တို့ကလက်တွေ့ကြည့်ရမှာပေါ့အခုကတော့စောပါသေးတယ်အခုမှစကျင်ညာတယ်တကယ်တမ်းကျတော့လဲအဲ့လာကတွေကမပေးသေးဘူးလေ
ဟုတ်တယ
်ဆိုတော့ဟိုဈေးကွက်တဲလဲကျွန်တော်တို့ကမရောက်သေးဘူးဆိုတော့အခုချိန်တက်တယ်ဆိုရင်တော့ဒါကပြောရရင်တိတ်တော့လဲစိတ်ကြောင်ပဲဒါတက်တယ်ဆိုတော့သဘောပဲပေါ့နော်တကယ်ကုန်ကြစိတ်တွေပုံများွားလဲမဟုတ်ဘူးငွေကြေးတွေလဲပို့ပြီးဝင်လာတာမဟုတ်သေးဘူးခုတော့ရှိတာပေါ့လေ IMF ကပြည်ပဆိုင်ကိုရေးချမ်းပုံကိုဖော်ရတော့ကျွန်တော်တို့ match လားဘုံကသူတို့ report ထုတ်တာရှိပါတယ်စီးကံစားအဲ့ထဲမှာတော့သူကဒီ minimum wage ပေါ့ public ကဒီ output ပေါ့လေအနေဆုံးလောက်ကလာစားကျွန်တော်တို့တိုးလိုက်တဲ့ကိစ္စပေါ့တိုးလိုက်တဲ့အခါကျတော့အဲ့တိုင်းတိုက်လို့တဲ့အခါတိုးတယ်ဆိုရင်လည်းဒါ public အကဏ္ဍမှာတိုးလို့ကျွန်တော်တို့ဒီပြည်သူပိုင်းကဏ္ဍပေါ့လေအစိုးရဝန်ထမ်းတွေကကျွန်တော်တို့လိုက်တိုးတယ်ဆိုရင်တော့သူကဒီဘဏ္ဍာရေးအခြေအနေကိုသူကတွားပြီးတက်ရောက်နိုင်တယ်ပေါ့
ဟုတ်ဘယ်လိုမျိုးတက်ရောက်နိုင်တာလဲဘန္ဒာရေးချင်းနေပေါ်မှာအနှုတ်လက္ခဏာသွားတက်ရောက်နိုင်လားဆိုတော့ကစိုးကျိုးသွားတက်ရောက်နိုင်တာလား
အဲ तू ကတော့အဲ့လိုတော့တေချာတော့ပြောမထားဘူးပေါ့နော်ဒါပေမဲ့ तू ကတက်ရောက်နိုင်တယ်ဆိုတော့ तू ကတော့အဲတတိထားဖို့ तू ကပြောတာပေါ့နည်းနည်းပို့ပြီးတော့ဆိုးရမှာဝန်ပိသွားနိုင်တယ်ဆိုတော့အဲ့ခါကျတော့ तू ကအဲ့လိုမျိုးတိုးပေးမဲ့စားတော့ तू ကဘယ်လိုလဲဆိုတော့လေကျွန်တော်တို့ဝန်ထမ်းတွေကိုဒီလာကမဟုတ်ဘဲနဲ့ပေးနေတဲ့အခွင့်အရေးတွေရှိတယ်ဥမာအိမ်တို့ဘာတို့ပေါ့အဲ့ဒါလေးတွေကို तू ကတွက်ပြပြီးတော့မှအဲ့ဒီဝန်ထမ်းရနေရပြုရင်ပြောင်းလဲရင်းနဲ့ပါတခါတည်းတွဲပြီးလုပ်ဖို့
ဟုတ
်ပြောတာပေါ့နော်သူကတတိပေးထားတဲ့သဘောပါဒါပေမဲ့အဲ့လိုမျိုးအခုကျတော့ဒါကောက်ပြီးတော့ကျွန်တော်တို့တိုးလိုက်တာပေါ့လေဆိုတော့ဆွေးရတတိထားပြီးတော့လောက်တာလားဒါမှမဟုတ်ဒီလိုရိုးရိုးပဲလောက်လိုက်သလားဒါတော့မကွဲပြားဘူးပေါ့
ဟုတ်ကဲ့ဆိုတော့ကိုစီသူကဒီ IMF အကြောင်းပြောလို့ IMF နဲ့ပတ်သက်တာကိုကျွန်တော်တို့တစ်စက်တည်းမေးလိုက်ချင်ပါတယ်ဆို IMF to ADB တို့ကမြန်မာစီးပွားရေးလာလာနဲ့ပတ်သက်ပြီးတော့နောက်ဆုံးသူတို့ထွက်ထားတဲ့ IMF ဆိုလည်းပဲဒီ Article 4ဟို consultation ပေါ့နော်အဲ့ဒီမှာသူတို့တုံ့တက်ချက်အစဉ်ခံစားထွက်ထားတာရှိတယ် ADB ကလည်းပဲသူတို့ ADB အောက်လို့ထွက်ထားတာရှိတယ်မြန်မာစီးပွားရေးနဲ့ပတ်သက်ပြီးတော့အတက်ဖက်ကိုပြန်ပြလာတယ်ဟလာ GDP လည်းအတက်ဖက်ပြလာတယ်နောက်ထပ်2019မှာလည်းပဲအတက်ဖက်ကိုပြအောင်မယ်ဆိုပြီးတော့ပြောထားတာ၄ရှိတယ်ဆိုတော့ကိုစေသူတို့ပြည်တွင်းကလိလာတဲ့သူတွေကိုယ်တိုင်ကရော IMF to ADB တို့ရဲ့အကောင့်မြင်ခံမှန်းချက်ကိုသဘောတူသလား
တော့ပြန်ပြီးတော့ဟိုခုံတက်လာတယ်ပေါ့သူပထမနှစ် NLD ဆိုရတဲ့တက်စတော့ကပထမနှစ်ကနှေးသွားတယ်ပြီးတော့အခုနှစ်ကတော့ပြန်နလန်ထလာတယ်ဆိုတဲ့သဘောသူတို့ပြောတာပေါ့ So I look your Wariaro, Maso Wally, through Kangan and Yaro, Chow do Waro, Jore, Surekajaro, Maso. And I meant to do any leader of the Ripetare, Uma, the IMM so involved the Ripetare, so Yakan Gesa, Akuma Lame Gesa, Pienere, so Arao through the Ripetare. Now be a Kajaro, the ADB Rubo or Pan Kesavo, no? I am also a Bani Kesa, Chingwe Kesa, Bovanga, Simian Sigan, Tainte Kama, Bani Vagabalo, Chimalevo, no, Iva Gole, Dwate, Charlie, Tataya, Loko, who are Taubiatare.
Okay.
ADBR or Dua, Nanganjaja, Nimuna, Nepata, Dua, Ribate Hare, so I am your Dua, Kaune Lubio, Metafamale, Yala Nine, and the Lady. ลูกပြောထားတာရှိတယ်ဗောနော်ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ဟိုဟာစဉ်းစားမိတာဗောလေကျွန်တော်တို့ကကိန်းကနန်းနေရာဘယ်လိုပဲပြောပြောဆိုတာလူတွေရဲ့ခံစားချက်ကအရေးကြီးတယ်အဲ့တော့ဟိုတက်တော့တက်လာတာဖြစ်နိုင်တယ်ဒါပေမဲ့ဆိုရအားတော့လူတွေပို့ပြီးယုံလောင်ဗောဗျာဒါပို့ပြီးတော့ဟိုများများပြောပြီးတော့ဆွေးနွေးတင်တယ်ဒါတိုင်မြင်တင်တယ်တကယ်တက်လာတယ်ဆိုရင်လည်းဘာကြောင့်တက်လာတယ်ဆိုတာရှင်းပြ
ဦးဝင်းမြင့်ကသူနှစ်ဆန်းပေါ်လေမြန်မာယူကနှစ်တကူမိန်ခွန်းထဲမှာဒီပြုပြင်ပြောင်းလဲလုံးမဲ့ဟာတွေသူကချပြသွားတာတွေရှိတယ်ပေါ့ကျွန်တော်ကတော့အဲ့ဒီသမရရဲ့မိန်ခွန်းထဲမှာစီးပွားရေးနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်လုံးမယ်လို့ပြောသွားတာမျိုးတိတိကျကျကျွန်တော်မတွေ့မိဘူးကိုစေသူအနေနဲ့ရောဘယ်လိုသဘောရလဲ
နဲတယ်ဟုတ်နဲတယ်တိတ်မပြောသွားဘူးပေါ့နော်သူပြောသွားတာတော့ဟိုများသောအားဖြင့်ကတော့ဒီဝန်ထမ်းရန်တွေကပြုပြင်ပြောင်းလဲရေးနဲ့ဆိုင်တဲ့ဟာမျိုးတွေပေါ့ဥမာအဂရိလိုက်စားမှုတိုက်ဖြတ်ရေးတို့တရားဥပဒေစိုးမိုးအောင်တရားစီရင်ရေးမှန်တိုင်းကိုတည်မှတ်ဖို့တို့ဆိုတော့အဲ့ဒါတွေကတော့သူကဒီကျွန်တော်တို့အစိုးရရန်တွေကပြုပြင်ပြောင်းလဲရေးနဲ့ဆိုင်တဲ့ဟာတွေပဲကျွန်တော်တို့များတယ်ဒီကွာရေးကတော့ပြောသွားတာနဲတယ်ပေါ့လေဟုတ
်ဆိုတော့အခုချိန်ဒီမြန်မာဒီမိုကရေစီဖွဲ့စည်းအနေနဲ့ပါတီဦးဆောင်တဲ့ဆိုးရတက်ခဲကပေါ့လေကျွန်တော်တို့တွေပြောဆိုဆွေးနွေးခဲ့ကြတာရှိပါတယ်ဒီဆိုးရကသူကဟို pro business ပေါ့နော်စီးပွားရေးကိုအလေးပေးမဲ့ဒါမှမဟုတ်လေစီးပွားရေးကိုကျန်တိုင်းနဲ့တန်းတူအလေးပေးမဲ့ဆိုးရမျိုးဖြစ်မဲ့လားလားမျိုးကျွန်တော်တို့မတွေ့ရဘူးလို့ပြောတော့အခုလက်ရှိသမရဦးဝင်းမြင့်ဦးဆောင်နေမဲ့လက်ထက်မှာလည်းပဲအဲ့ဒီလိုမျိုးစီးပွားရေးကိုတော်တော်လေးအလေးပေးပြီးတော့လုပ်မဲ့အရေးလက္ခဏာမတွေ့ရဘူးဆိုရင်အဲ့ဒီကောက်ချက်ကိုကိုစီရသူသဘောတူလား
သူကတော့ဟိုဝန်ထမ်းရန်တွေပြုပြင်ပြောင်းလဲရေးလုပ်မယ်ပေါ့လေအဲ့တော့လုပ်တဲ့အခါမှာကျွန်တော်တို့စီးပွားရေးနဲ့ပတ်သက်တဲ့ဝန်ကြီးဌာနတွေပေါ့နော်ဒါတွေပြုပြင်ပြောင်းလဲရေးလုပ်မလားအဲ့ဒါတော့ကျွန်တော်တို့တစ်ချက်ကြည့်ဖို့လိုတယ်အဲနောက်တစ်ချက်ကတော့ဘာတော့တွေ့ရလဲဆိုတော့ခုနောက်ပိုင်းမှာတော့စီးပွားရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေတော့တောက်လျှောက်ချနေတာတွေ့ရတယ်ပေါ့နော်ခုနကလို minimum wage နဲ့ပတ်သက်ပြီးတော့အဲဆုံးဖြတ်ချက်ချတာတွေ့ရတယ်ပြီးရင်အခွန်အကောက်ဥပဒေပေါ့နော်အဲအဲ့ဒါမျိုးတွေကျွန်တော်တို့လုပ်တာတွေ့ရတယ်အဲနောက်ပြီးတဲ့အခါကျတော့အကောင့်ကဥပဒေအစ်စ်ပေါ့လေကျွန်တော်တို့ဒါဝင်ငွေကုန်နဲ့ပတ်သက်တာတွေလည်းလုပ်ဖို့စူးစမ်းနေတာကျွန်တော်တို့အသွားတွေ့ရတယ်။ပြ
ီး
တော့နောက်တစ်ခုအရေးကြီးတာတော့ရှိပါတယ်ဒါကတော့စီးပွားရေးနဲ့တိုက်ရိုက်လဲဆိုင်တယ်လို့လည်းပြောလို့ရတယ်။တော့ဒီဖွံ့ဖြိုးရေးအကူအညီပေါ့လေ Development Assistance Policy ပေါ့နိုင်ငံတကာကနေပြီးတော့မှဖွံ့ဖြိုးရေးအကူအညီတွေဘယ်လိုယူမလဲဆိုတဲ့မူဝါဒဒါကလည်းကျွန်တော်တို့စီဟိုဒါနိုင်ငံချင်းညှိနှိုင်းမှုလို့ပဲဒါကစီးစင်းတဲ့ဟာတော်တော်လေးများတဲ့အခါကျတော့အဲ့ဒါကလည်းတော့ဒီဝါရီတော့သွားတက်ရောက်နိုင်တယ်ပေါ့
ဟုတ်ကဲ့
အဲနောက်တစ်ချက်ကတော့ဘာတော့ရှိလဲဆိုတော့ကျွန်တော်တို့ဆွေးရထုတ်လိုက်တာမကြသေးခင်ထုတ်လိုက်တာ sustainable development policy ဆိုတာရှိပါတယ်မြန
်မာ
sustainable development plan ပေါ့နော
်ဟုတ်ကဲ့
ဒီရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံချက်အဲ့ဒီကောင်ကသူကစီဝါရီလည်းပါတယ်နိုင်ငံရေးတွေပါတယ်ငြိမ်းချမ်းရေးတွေပါတယ်ပေါ့နော်ဆိုတော့စီဝါရီကအရင်ကတော့စီဝါရီမူဝါဒ12ချက်ကဒါတွေကနည်းနည်းဝေဝေဝါးဝါးဖြစ်တယ်ဗျာ
ဟုတ်တယ
်အခုဒီဟာမှာတော့သူအရင်ရတဲ့စာရင်တော့ပို့ပြီးတော့စုံစုံလင်လင်ပါလာတယ်ဆိုတာကျွန်တော်တို့တွားတော့တွေ့ရတယ
်ဟုတ်ကဲ့ဆိုတော့
ဒါပေမဲ့အဲ့ကောင်ကလည်းအခုမှအကြံဉာဏ်ဒါကဟိုဒီ private sector တို့ဘာတို့ပေါ့နော် public ကတို့ NGO တို့ဘာတို့ပေါ့နော်ဒီအသိပညာရှင်တက်ပညာရှင်တွေကိုအကြံဉာဏ်ယူနေတဲ့နေရာပဲရှိသေးတော့ဘယ်ချိန်လောက်မှတွားပြီးတော့ကျွန်တော်တို့ count ထဲပေါ်မလဲအဲ့ဒါကတော့ကျွန်တော်တို့ကကြည့်ရအောင်ပါပေါ့ဟုတ်
ကိုကြကြတဲ့စီစဉ်တည်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအခုလိုတနင်္လာနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုအင်္ဂါနေ့မနက်ခင်းမှာနှာစင်နိုင်ပါတယ်ရှင်။အခုမတ်စုမြတ်မွန်စီစဉ်ထုတ်လွှင့်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်ပြီးတော့နှာစင်ကြရပါမယ်။ဒီတစ်ပတ်မှာတော့လူမှုကွန်ရက်တွေကိုထိထိရောက်ရောက်အသုံးမပြုတဲ့အစိုးရတွေဟာသူတို့ပေးခြင်းတဲ့သတင်းအချက်အလက်တွေပြည်သူတွေစီရောက်အောင်ပို့မပေးနိုင်ကြောင်းကျောင်းညာနဲ့အတိုင်ပင်ခံလုပ်ငန်းအစီရင်ခံစာမှာဖော်ပြထားတာကိုပြောပြမှာပါလူမှုကွန်ရက်တွေဟာအစိုးရတွေအတွက်ပြဿနာတစ်ရပ်ဖြစ်လာနေပြီလားဆိုတာကိုဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမတ်စုမြတ်မွန်ကကိုသားညုံနဲ့တူတင်ဆက်ထားပါတယ်ရှင
်လူမှုကွန် ရက်တွေကအစိုးရတွေအတွက်ကိုပြဿနာတစ်ခုဖြစ်လာနေပြီတဲ့ကိုသားညုံရေး
ဘလို့ပြဿနာဖြစ်တာလဲမဆွေမမောအခုဆိုလို့ရှိရင်အစိုးရတော်များများကသူတို့ပေးကျင်တဲ့သတင်းချက်လက်တွေကိုလူမှုကွန်ရက်တွေပေါ်မှာပဲတင်နေကြတာမဟုတ်ဘူးလား
ဟုတ်ပါတယ်အဲ့ဒီလိုမျိုးလူမှုကွန်ရက်တွေကိုထိထိရောက်ရောက်မသုံးတဲ့အစိုးရမျိုးတွေအနေနဲ့ကသူတို့ပေးကျင်တဲ့သတင်းချက်လက်တွေကိုပြည်သူတွေစီကိုရအောင်လို့ထိထိရောက်ရောက်မလုပ်နိုင်ဘူးလို့ WPP ဆိုတဲ့ဒီကြော်ညာနဲ့အတိုင်းပင်အကြံပေးမှုလုပ်ငန်းတွေလုပ်တဲ့လုပ်ငန်းကြီးရဲ့အစီရင်ခံစာထဲမှာပြောထားတာပါအဲ့ဒီလေးလာချက်အစီရင်ခံစာနာမည်က Leaders Report The Future of Government Communications တဲ့
ကမ္ဘာနိုင်ငံပေါင်း40ကအစိုးရနဲ့စစ်တွေးဆိုင်ရာအဖွဲ့အစည်းအကြီးအကဲပေါင်း300ကျော်ကိုမေးမြန်းထားတဲ့အစီရင်ခံစာကိုပြောတာမဟုတ်လားဗျ။အဲ့ဒီစစ်တမ်းအစီရင်ခံစာကစစ်တွေးပိုင်းဆိုင်ရာမှာလက်ရှိကြုံနေရတဲ့စင်ခေါ်ချက်တွေနောက်အနာဂတ်မှာကြုံလာနိုင်တဲ့စင်ခေါ်မှုတွေကဘာတွေဖြစ်မလဲ။ခေါင်းဆောင်တွေအနေနဲ့ဘယ်လိုပြင်ဆင်မှုတွေလုပ်သင့်လဲ။စစ်တွေးဆိုင်ရာအထောက်အဆုံမဟာဗျူဟာတွေကဘာလဲဆိုတာကိုလေ့လာထားတဲ့စစ်တမ်းဗျ။ကမ္ဘာတဝန်းအစိုးရနဲ့အများပြည်သူဆိုင်ရာစစ်တွေးကဏ္ဍတွေကတာဝန်ရှိသူတွေရဲ့အမြင်တွေကိုပတ်ပေါင်းစုံကနေပြီးတော့အပြည့်အစုံမေးမြန်းပြုစုထားတဲ့ပထမဆုံးအစီရင်ခံစာလို့ဆိုတာပဲ
။ကိုသားညုံပြောသလိုဒီစစ်တွေးဆိုင်ရာအကြီးအကဲပေါင်း300ကျော်ကိုမေးမြန်းပြီးတော့မှဩစတြေးလျ၊အာရှ၊ဥရောပနဲ့အမေရိကကစစ်တွေးဆိုင်ရာအသိပညာရှင်အတတ်ပညာရှင်တွေနောက်ဒီစီးပွားရေးနဲ့ပုဂ္ဂလိကကဏ္ဍကထိတ်တန့်ရောက်နေတဲ့သူတွေပါတဲ့အကြံပေးဘုတ်ဖွဲ့ကနေပြီးတော့မှဒီစစ်တမ်းကိုပြုစုတာပါ။သူတို့ရဲ့အဓိကတွေးရှိချက်ကတော့ပြည်သူတွေဟာသူတို့သိချင်တဲ့သတင်းတွေအတွက်ကိုလူမှုကွန်ရက်တွေကိုအားကိုးလာကြတဲ့ခင်မှာအစိုးရတွေကအမိမလိုက်နိုင်ကြတော့ဘူးတဲ့
အထူးသဖြင့်အစိုးရတွေအနေနဲ့အရေးကြီးတဲ့သတင်းတွေကိုပြည်သူတွေစီကိုရအောင်လို့ထိထိရောက်မလုပ်နိုင်ကြဘူးလို့ဆိုပါတယ်လူမှုကွန်ရက်တွေပေါ်မှာသတင်းတွေမျိုးစုံရနေတယ်ကိုယ့်ရဲ့ထင်မြင်ချက်တွေကိုတင်ပြနိုင်တဲ့ခင်မှာအစိုးရတွေကသူတို့ရဲ့သတင်းတွေကိုအလင်းမီအောင်လို့မတင်နိုင်တဲ့အတွက်အစိုးရနဲ့ပြည်သူတွေကြားမှာမယုံကြည်မှုတွေများလာတယ်နောက်သတင်းအတူရောက်နေမမှန်ဘူးဆိုတာသိရတဲ့ဝါဒဖြန့်ဖို့ဖြန့်ဝေကြတဲ့သတင်းမျိုးတွေကြောင့်ပြဿနာကပို့ပြီးတော့စိုးစီရယ်ဆိုတဲ့အချက်ကိုလည်းထောက်ပြကြတယ်ဗ
ျပြည်သူတွေနဲ့အစိုးရကြားမှာဒီထိရောက်တဲ့ဆက်သွယ်ပြန်ကြားမှုတွေမလုပ်နိုင်တဲ့အတွက်ကြောင့်မို့လို့လူပိုင်းကြိုက်လို့ပြောမလားလူအများကြိုက်တဲ့အဖွဲ့တွေကပို့ပြီးတော့အားကြီးလာတယ်အစိုးရအမြင်နဲ့အစွန်ရောက်မှုတွေကိုပို့ပြီးတော့မှအားကောင်းလာစေတယ်လို့လည်းအဲ့ဒီစစ်တမ်းမှာတွေးခဲ့တယ်ရှင်အစိုးရတွေဘက်ကသူတို့ကယူမဆိုင်ဘူးသူတို့သဘောထားတွေကိုအလေးမထားဘူးသူတို့ကိုစားမပြုတ်ဘူးလို့ပြည်သူတွေကခံစားလာကြတဲ့အခါမှာပြည်သူတွေဟာဒီတခြားကရတဲ့သတင်းချက်လက်တွေကိုအားကိုးလာကြတယ်လို့အစီရင်ခံစာထဲမှာရေးထားတာကိုဗြိတိန်ထုတ် Guardian သတင်းစာကြီးထဲမှာတော့မှပြန်ပြီးတော့ကိုးကားဖော်ပြပါရယ်အစိုးရတွေကဒီပြည်သူတွေနဲ့အပြန်အလှန်ဆက်သွယ်မှုမလုပ်လို့ရှိရင်ပြည်သူတွေကတခြားကရတဲ့သတင်းအချက်တွေကိုပဲယူကြလိမ့်မယ်တဲ့
ဥရောပနိုင်ငံတစ်ခုရဲ့ဆက်သွယ်ရေးအကြီးအကဲတယောက်ကလည်းအစိုးရတွေဘက်ကပြည်သူအားလုံးကိုတတမတ်ထဲသတင်းတွေပေးလို့မရတော့ဘူးအဲ့ဒီနီးကအလုံးမဖြစ်တော့ဘူးလို့အစီအစဉ်သာပြုစုသူတွေကိုပြောခဲ့တယ်တဲ့ပြည်သူတွေကသိကျင်တဲ့သတင်းကိုချက်ချင်းသိအောင်လုပ်တယ်သူတို့လက်ခံကျင်တာကိုပဲယူပြီးတော့အစိုးရပြောသမျှခေါင်းထဲမထည့်ကြတော့တဲ့အခြေအနေကို WPP အစီအစဉ်သာထဲမှာ Amazon Syndrome ဆိုပြီးတော့သုံးသပ်ပြပါရတယ် Amazon Online ဈေးကွက်ကြီးပေါ်မှာကိုလိုချင်တာကိုပဲရွေးချယ်ဝယ်လို့ရတဲ့သဘောနဲ့နမူနာပေးတာပါအစိုးရတွေပေါ်မှာဒေါသတွေမယုံကြည်မှုတွေဖြစ်လာစေတဲ့အကြောင်းတစ်ခုပေါ့ဗျာ
အင်တာနက်နဲ့လူမှုကွန်ရက်တွေကအရင်ကအရေးမပါခဲ့တဲ့အဖွဲ့လေးတွေကိုသူတို့ရဲ့အတွေးအခေါ်တွေဝါဒတွေဖြန့်နိုင်ဖို့အတွက်ဆင်တင်ပေးတဲ့နေရာတွေလိုလည်းဖြစ်လာနေတယ်တဲ့အစိုးရတွေဘက်ကတုံ့ပြန်နိုင်တဲ့နှုံးထက်ကိုပို့ပြီးတော့မှမြင်မြန်ဆန်ဆန်ဝေဖန်မှုတွေစီယုံမှုတွေလုပ်နိုင်တာကိုသူတို့စစ်တမ်းမှာတွေ့ပါသေးတယ
်လူမှုကွန်ရက်တွေဟာသတင်းတွေကိုထပ်ဆင့်ပွားတဲ့နေရာလို့ပြောလဲမမှားဘူးဗျလူမှုကွန်ရက်တွေကြောင့်စန့်ကျင်ဘက်သဘောထားတွေထင်မြင်ချက်တွေကိုစစ်စစ်ဖော်ပြဖို့မလွယ်တော့တာကလည်းနောက်တစ်ချက်ဗျသတင်းချက်လက်အားလုံးကိုလွတ်လွတ်လပ်လပ်ဖော်ပြနိုင်တဲ့ဆိုတဲ့အသည့်ကိုလူတိုင်းမြင်အောင်လို့လူမှုကွန်ရက်တွေကပေးနိုင်ခဲ့တယ်။တယောက်နဲ့တယောက်လူမှုကွန်ရက်တွေပေါ်ကနေပြီးတော့လူလက်ကူကူဆက်သွယ်နိုင်တယ်ဆိုတာသဘောပေါက်လာကြတယ်။ဘေးဖယ်ကျဉ်ခံထားတဲ့အဖွဲ့တွေကိုဩဇာရှိတဲ့လူမှုအဖွဲ့အစည်းတွေဖြစ်လာအောင်လို့အထောက်အကူဖြစ်စေတယ်။အဲ့ဒါတွေကအကျိုးရှိတဲ့အချက်တွေလို့အစီအစဉ်သားကထောက်ပြပါရတယ်။
ဆိုကြိုးဆိုရင်တော့ဒီလူမှုကွန်ရက်တွေပေါ်ကဖော်ပြချက်တွေကြောင့်မို့လို့လူတွေကြားမှာသဘောထားကွဲမှုတွေကိုဖြစ်စေတယ်ပေါ်ပြထားတဲ့သတင်းမားတွေကိုဒီကိုဘသူဘဝဆိုတာမသိအောင်လုပ်ထားတဲ့လူမှုကွန်ရက်သုံးတဲ့သူတွေနိုင်ငံရေးသမားတွေကဒီလက်ခံပေါ်ပြရာကနေပြီးတော့အဲ့ဒီသတင်းတွေဟာအမှန်တွေလို့အချိန်တိုတွင်းမှာကိုဖြစ်သွားစေနိုင်တာပါလူမှုကွန်ရက်တွေကြောင့်ပဲဒီအကန့်အသတ်မရှိသတင်းအချက်အလက်တွေကိုရရှိဖြန့်ဖြူးတဲ့နေရာမှာတာမန်ပြည်သူတွေရဲ့အစွမ်းကတော့ဘယ်တော့မှနဲ့မတူအောင်ကိုအစွမ်းထက်တာကိုတွေ့ရတယ်တဲ့နောက်အကြောင်းအရာတွေပေါ်မှာကိုနဲ့အမြင်တူတဲ့သူတွေရဲ့ထောက်ခံမှုအများကြီးကိုအချိန်တို့အတွင်းမှာအများကြီးရအောင်လို့လုပ်နိုင်စွမ်းရှိတယ်တဲ့တွတ်တွတ်လက်လက်တုံ့ပြန်နိုင်တဲ့အစိုးရတွေဘက်ကတော့မှဒီမတုံ့ပြန်လိုက်နိုင်တဲ့အချိန်အတွင်းမှာပဲလုပ်နိုင်စွမ်းရှိတယ်ဆိုတာကိုအဲ့ဒီအစီရင်ခံစာမှာသုံးသပ်ထားပါတယ
်အစိုးရအများစုမှာနှီးပညာပိုင်းနောက်ကျနေတာကအဓိကအကြောင်းလို့ထောက်ပြပါတယ်ပြည်သူတွေကအစိုးရတွေတဲ့နှီးပညာပိုင်းမှာရှေ့ပြေးနေတာနောက်ပြည်သူတွေနဲ့အပြန်အလှန်ဆက်သွယ်နိုင်ဖို့လူရင်းအားနှီးပညာအင်အားနည်းတယ်ဆိုတာကိုဆက်သွယ်ရေးဆိုင်ရာအကြီးအကဲတွေကဝန်ခံကြပါတယ်တဲ့နောက်ပြီးတော့ပြည်သူတွေနဲ့အတိတ်ပဲရှိတဲ့အပြန်အလှန်ဆက်သွယ်ရေးထားဖို့စောင့်မှုမျိုးတွေကလည်းလုံလန်စွမ်းအားနေတယ် အစိုးဆုံးကတော့ဆွေရတွေကမူဝါဒတွေအပေါ်မှာပဲအာယုံစိုက်ပြီးတော့အဲ့ဒီမူဝါဒတွေချတဲ့နေရာမှာလဲပြည်သူတွေရဲ့သဘောထားတွေကိုထက်တွက်ဖို့သိစိတ်မဝင်စားကြပါဘူးတဲ့
ပြည်သူတွေနဲ့ဆက်သွယ်စကားပြောဖို့ကိုအစိုးရရဲ့ဦးစားပေးကိစ္စလို့စစ်တမ်းထဲမှာဖြေကြားတဲ့သူကသုံးပုံတစ်ပုံတောင်မှမရှိတာကပိုတော့မှဆိုးသေးတယ်နောက်အစိုးရအများစုကရုပ်မြင်သံကြားပေါ်ကနေပြီးတော့သတင်းထုတ်ပြန်လိုက်လို့ရှိရင်လူတိုင်းကနားထောင်ကြတယ်ကြီးကြတယ်ဆိုတဲ့အယူအဆနဲ့လုံနေကြတာကိုလည်းစစ်တမ်းထဲမှာတွေးခဲ့ရပါတယ်အဲ့ဒါမျိုးက20ရာစုတုန်းကတော့အလုတ်ဖြစ်ကောင်းဖြစ်ခဲ့ပေမဲ့အခု21ရာစုမှာတော့ပြည်သူတွေကလူမှုကွန်ရက်တွေပေါ်ကနေပြီးတော့အစိုးရရဲ့တုံ့ပြန်မှုတွေကိုလိုချင်တဲ့အစိုးရရဲ့ဆက်သွယ်ပြန်ကြားရေးတာဝန်ရှိသူတွေဘက်ကတကယ်ကိုပြည်သူတွေနဲ့အဆက်အသွယ်လုပ်တာကိုလိုလားကြတယ်လို့ CNET နည်းပညာ website ရဲ့သတင်းဆောင်ပါမှာတော့ထောက်ပြပါတယ်ပြည်သူတွေနဲ့ထိတွေ့မှုများတဲ့အစိုးရတွေအပေါ်ပြည်သူတွေရဲ့ယုံကြည်မှုပိုမြင့်ပါတယ်ဆိုတာကိုလည်း WPP စစ်တမ်းမှာတွေးခဲ့ရပါတယ်
ပြည်သူတွေကသတင်းတွေကိုဖြစ်တဲ့အချိန်နဲ့တပြေးညီသိနိုင်မှုစူးစမ်းနေတဲ့အချိန်မှာဒီ Twitter လူမှုကွန်ရက်ပေါ်မှာအကြောင်းအရာတစ်ခုကိုတင်ဖို့ခွင့်ပြုချက်3ခုရမှတင်လို့ရတယ်လို့အစိုးရရရှိကြီးတယောက်ကစစ်တမ်းထဲမှာဖြေထားတော့ငွားအထက်ရေအားတန်ဆိုလိုဖြစ်နေတယ်မဆွေးပြမော။နောက်ဒီအစိုးရဆက်သွယ်ရေးအရာရှိကြီးတဝက်လောက်ကလူမှုကွန်ရက်ကိုသူတို့နားမလည်ဘူးလို့ဖြေကြတယ်ဗျ။
အစိုးရရဲ့အနေနဲ့ပြည်သူတွေရဲ့ယုံကြည်မှုရဖို့အတွက်ကလူမှုကွန်ရက်တွေသုံးပြီးတော့ဓာတ်ရိုက်ဆက်သွယ်ပြန်ကြားမှုတွေလုပ်ကြဖို့လိုမယ်ပြည်သူတွေနဲ့စကားပြောတဲ့လမ်းကြောင်းတွေဖွင့်ဖို့လိုမယ်လို့အဲ့ဒီ WPP အစည်းအဝေးခန်းစာကိုပြုစုတဲ့သူတွေကအကြံပေးပါတယ်။နောက်အရေးအကြီးဆုံးကအစိုးရရဲ့အနေနဲ့တည်င်းလားဝါရဖြန့်တင်ပြမှုလားဆိုတာကိုထင်သာမြင်အောင်ခွဲခြားဖို့လိုပါတယ်တဲ့ရေရှည်ပွန့်ပွန့်လင်းလင်းနဲ့အစိုးရတွေအုပ်ချုပ်သူတွေနဲ့ဆိုင်တဲ့တည်င်းတွေကိုအချိန်နဲ့တပြေးညီလှုပ်ပေးဖို့လိုမယ်ထုတ်လွှင့်တဲ့တည်င်းတွေကိုလည်းအများကြီးတတ်မှတ်ထဲပေးမယ်အစားလူတွေနဲ့ဆက်ဆက်နိုင်မဲ့ကဏ္ဍတွေခွဲပြီးတော့ပို့ပေးတဲ့လို့ဒီအနာဂတ်အစိုးရဆက်သွယ်ရေးဆိုင်ရာ Leaders Report ထဲမှာအကြံပေးထားပါတယ်ရှင်
သုမြမွန်စီစဉ်တက်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။မြမလိုရေးနေတဲ့ဘလော့တွေကအများစိတ်ဝင်စားမယ့်အကြောင်းအရာတွေ၊နိုင်ငံတကာဘလော့ဂါတွေနဲ့ IT ဆောင်ပါရှင်တွေကြားအပြောများအရေးများနေတဲ့အကြောင်းတွေကိုအခုဒီဘလော့ဂါတွေပြောသမျှအစီအစဉ်ကနေတနင်္လာနေ့ညပဲအစီအစဉ်တိုင်းမှာမဆုမြမွန်ကတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။အခုမအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါ။ကမ္ဘာတဝန်းအမှုပညာအကစားစာပေရင်ကျေးမှုစသဖြင့်နေပယ်သီးသီးမှထင်ရှားကျော်ကြားလူသည့်များသူတွေရဲ့အကြောင်းတပတ်အတွင်းသတင်းအထွေထွေကိုစူးစီးတင်ဆက်ပေးနေတာဖြစ်ပါလေရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တဲ့အောင်သတင်းလောင်းမှာတော့သတင်းနောက်တွေကိုပေးတဲ့ပိုလီဇာစုမှာပထမအဆုံးချိန်ဂီတအတွဲစုကိုဘသူကများစုခူးသွားပါလဲဒါပြင်ဘောလိဝုဒ်အိန္ဒိယအမှုပညာလောကကသတင်းထူထော်တာဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုပြောပြပေးသွားပါမယ်ဒီနေ့ရဲ့ပိုလီဇာစုတွေမှာတေဂီတာဆိုင်ယာစုကိုပထမဦးဆုံးချိန်ချီးမြှင့်တော့အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်က Rap အဆိုတော် Kendrick Lamar ကသူ့ရဲ့ဓာတ်ပြားကွေ Damn အတွက်စုရကြောင်းပိုလီဇာစုပေးပွဲအဖွဲ့က April 16ရက်နေ့ကပဲကြေညာသွားပါတယ်။အသက်30ရှိပြီဖြစ်တဲ့ Kendrick Lamar ကပိုလီဇာစုပထမဦးဆုံးရတဲ့ Rap အဆိုရှင်ဖြစ်ပါတယ်။ကန်ရီလမကအခုပူလီဇာစုမရခင်လေးမှာပဲပြီးခဲ့တဲ့ဇန်နဝါရီလကလုပ်တဲ့ Grammy ဂီတာစုပေးပွဲမှာလည်းဒီ Damn အခွေအတွဲ Grammy စု၅စုရရှိခဲ့တာပါသူ့ရဲ့ Damn တပြားခွေကဆိုရင် African တွေ American လူမျိုးတွေရဲ့ရှုပ်ထွေးစရာခေတ်သစ်ဘဝပုံရိပ်ကိုဖော်ကျူးနိုင်ပြီးတော့သူတို့ချင်းဘာသာဗေဒတွေဂီတာတေးသွားဟန်တွေနဲ့လက်ရမြောက်တဲ့တေးသချင်တွေကိုစူးစီးထားတာဖြစ်တယ်လို့ပူလီဇာစုအဖွဲ့ကပြောပြီးတော့ဂုဏ်ပြုပါတယ်ဒီတပြားခွေကို2018ခုနှစ်ဧပြီလတည်းကဖြန့်ချီတာဖြစ်ပါတယ်Damn တပြားခွေဟာ Kendrick Lamar ရဲ့တတိယမြောက်တပြားခွေဖြစ်ပြီးပြီးခဲ့တဲ့နှစ်တပြားထွက်ထွက်ချင်းမှာပဲ Billboard 200အကောင်းဆုံးတေးတပြားစီးနင်းမှာသုံးပတ်ကြောင်လို့ထိတ်ဆုံးကအရှိနေခဲ့ပါတယ်။ Kendrick Lamar က Los Angeles မြို့စင်ကြေဘုံ Compton ရပ်ကွက်ကလာတာဖြစ်ပြီးအဲ့ဒီနေရာက Hip Hop ဂီတာရဲ့ဘိုးရီလို့ခေါ်ရမယ့် NWA အဖွဲ့အစပြီးဖွဲ့စည်းတဲ့နေရာလည်းဖြစ်ပါတယ်။ Pulitzer ဆုကတော့ထူးချွန်တဲ့စာနယ်ဇင်းသမားတွေနဲ့အမှုပညာရှင်တွေကိုဂုဏ်ပြုတဲ့ဆုဖြစ်ပြီး1918ခုနှစ်ကစပြီးဒီဆုကိုနှစ်ဆင်ပေးတာပါ။Kendrick Lamar ကိုအခု Pulitzer ဆုပေးလိုက်တာဟာအရင်တုန်းကဂနဝင်ဂီတာတွေ Jazz ဂီတာသမားတွေကိုပေးလေရှိတာကနေလမ်းခွဲထွက်လာတဲ့ဒီနှစ် Pulitzer ဆုချီးမြှင့်မှုရဲ့ထူးခြားမှုတစ်ခုပဲဖြစ်ပါတယ်ရှင်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာတော့ April 10ရက်နေ့တုန်းကပဲကျင်းပသွားခဲ့တဲ့ အိန္ဒိယနိုင်ငံမှာလူဖွဲ့စည်းကောင်းမွန်တိုးတက်အောင်လို့စူးစမ်းလှုပ်ဆောင်တဲ့သူတဦးကိုပေးလေရှိတဲ့အမှုပညာစုပေးဝဲအခမ်းအနားကြီးတစ်ခုဖြစ်တဲ့ Lokmet Maharashtrian နှစ်စဉ်စုပေးဝဲအခမ်းအနားကိုအားကစားရုပ်တံဂီတာဆတဲ့ကမ္ဘာအကျော်မော်တွေနဲ့အတူဘောလိဝုဒ်အကျော်မော်တွေလည်းတက်ရောက်ခဲ့ပါတယ်။အဲဒီမှာနှစ်တစ်နှစ်ရဲ့ဩဇာအကြီးဆုံးအကျော်မော်ဆု The Power Celebrity of the Year Award ဆုကိုဘောလိဝုဒ်မင်းသမီးကရီနာကပူးကရရှိပြီးတော့ဒီစုရတဲ့အတွက်သူအနေနဲ့အမတန်မှဝမ်းမြောက်ဂုဏ်ယူမိပါတယ်လို့ပြောသွားပါတယ်။ဒီစုကိုအရင်တုန်းကဂုဏ်ချက်တွေကြီးမြင့်တဲ့ပုဂ္ဂိုလ်တွေစီးပွားရေးလုပ်ငန်းရှင်တွေကိုပေးခဲ့ပူတာပါ။အိန္ဒိယလူ့အဖွဲ့အစည်းတွေလူမှုပညာပေးဇာကားမျိုးမှာအဓိကတရုပ်ဆောင်လေးရှိတာကြောင့်ထင်ရှားလာတဲ့မင်းသားအက်ရှေကူမာကတော့ဒီနှစ်အခမ်းအနားရဲ့လူမှုဩဇာကြီးသူစု Social Influencer စုရရှိသွားခဲ့ပါတယ်။ဒီအခမ်းအနားကိုဘောလိဝုဒ်ကထင်ရှားတဲ့မင်းသားမင်းသမီးတွေဖြစ်တဲ့Glashan Grover, Wayne Bollywood Minaji Tiao Pite, Jitendra, Zenyone Tachin Yesia, Parasun Joshi, Gita Pinyashi, Anu Malik, India Amuta, Cricket Atinye Nibya, Ravi Shatrine, Tata Tinshare Dure Lete Yao Kewari. Nisen Bede, Longmet Maharashtrian, Di Subiwe Kanaga, Pyobye Gana, Anu Pinyan Gana, Lumu Wensamu Gana, Agaza Sebinya, Sibwaye Lunga Sare Nebe Didima, Lupwezi Kamu Dodea Lo Sang Jare Lupo Goriye, Swan Sang Mugu Gombure Sup, Separe Shem. ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မေးသနာကြရဲ့တက်တက်အောင်သတင်းလောက်ကိုနားဆင်ကြကြရတာပါရှင်ခုတပတ်သူယုံကြည်ရအစီအစဉ်မှာတော့ဖူးပရိုက်ပညာတင်ဆုရပြီးအမေရိကန်ပြည်ထောင်စုမှနိုင်ငံတကာရေရှည်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာမဟာဘွဲ့တင်တန်းတက်ရောက်နေတဲ့ကိုဆိုင်အောင်တိန်ပါကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်အားလုံးပဲမိင်္ဂလာပါကျွန်တော်ယုံကြည်တဲ့အရာတစ်ခုကတော့အားလုံးပါဝင်ရေး inclusion ပဲဖြစ်ပါတယ်ကျွန်တော်တို့လူအတိုင်းဝိုင်းတစ်ခုအနေနဲ့ပူပီးငင်းချမ်းဖို့စီးပွားရေးအရလူမှုရေးအရပူပူးဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေကင်းစင်ပြီးတော့အားလုံးပါဝင်ဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။အတိအမှန်မပြုတ်တာခွဲခြားဆက်ဆံတာဖိနှိပ်တာစတဲ့အရာတွေဟာပဋိပက္ခဖြစ်ပွားရခြင်းရဲ့အကြောင်းရင်းတစ်ခုပဲလို့ကျွန်တော်မြင်ပါတယ်။ခွဲခြားဆက်ဆံတာဟာဘယ်သူ့ကိုမှအကျိုးမဖြစ်စေပါဘူး။ခွဲခြားဆက်ဆံတဲ့သူရောခွဲခြားဆက်ဆံခံရတဲ့သူအပေါ်မှာရောရေရှည်မှာဆိုလို့ရှိရင်စိုးကျိုးတွေပဲရစေပါတယ်။တရားမျှတမှုကိုလူတိုင်းလိုချင်ကြတယ်။မတရားမှုကိုဘယ်သူမှမလိုချင်ကြပါဘူး။လူမှုရေးရတရားမျှတမှုရှိအောင်လှုပ်ဆောင်တဲ့အခါမှာလူတွေအားလုံးရဲ့ပူးပေါင်းပါဝင်မှုလိုအပ်ပါတယ်။ပူးပေါင်းပါဝင်မှုဖြစ်စင်မှာလဲဒီမိုကရေစီဆန်ဖို့လိုအပ်တယ်လို့လူသားတွေရဲ့မတူကွဲပြားမှုတွေကိုလည်းလေးစားဖို့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်။မတူကွဲပြားမှုဆိုတာကတော့လူမျိုးတိုင်းရင်းသားယဉ်ကျေးမှုဘာသာစကားနိုင်ငံသားအသက်အရွယ်ကြားမှစွမ်းဆောင်ရည်ဆိုင်ရာဘာသာရေးဆိုင်ရာကြင်ကြံအားထုတ်မှုစင်ရဲချမ်းသာမှုနိုင်ငံရေးစသဖြင့်မတူကွဲပြားမှုအလုံးကိုဆိုလိုပါတယ် inclusive ဖြစ်ဖို့ဆိုလို့ရှိရင်အပြောလွယ်သလောက်လက်တွေ့လှုပ်ဆောင်ဖို့တော်တော်ခဲယဉ်ပါတယ်ဒါပေမဲ့တကယ်လို့ကိုယ်ကဒီဟာကိုယုံကြည်ရဲတန်ဖိုးထားရဲဆိုလို့ရှိရင်လှုပ်ဆောင်နိုင်ဖို့နည်းလမ်းတွေကိုရှာကြံရမှာပါပထမဆုံးအနေနဲ့ကိုကိုတိုင်ကနေစရမယ်လို့ထင်ပါတယ်။ပြီးတော့မှကိုယ့်ရဲ့မိသားစုကိုယ့်ရဲ့တိုင်းဝိုင်းကိုယ့်ရဲ့ဖွဲ့စည်းကိုယ့်ရဲ့နိုင်ငံစသဖြင့်လှုပ်ဆောင်သွားရမယ်လို့ထင်ပါတယ်။လူပုဂ္ဂိုလ်တဦးချင်းအနေနဲ့ပြောရမယ်ဆိုလို့ရှိရင် self awareness တို့ self conscious တို့ရှိဖို့လိုအပ်ပါတယ်။ကိုကိုကိုအရင်သတိထားမိဖို့လိုအပ်မယ်ထင်ပါတယ်။ဥပမာကိုယ့်ရဲ့တွေးခေါ်ကိုယ့်ရဲ့ပြောအဆိုကိုယ့်ရဲ့လှုပ်ဆောင်မှုတွေဟာဘယ်လူပုဂ္ဂိုလ်ဘယ်လူမျိုးဘယ်လူအဖွဲ့အစည်းကိုခွဲခြားဆက်ဆံမိနေတယ်လဲ။ဘလိုမျိုးတပေါ်ထားတွေရှိနေတယ်လဲဆိုတာအမြဲတမ်းစမ်းစစ်နေဖို့လိုပါလိမ့်မယ်။ကိုကိုတိုင်ကမတူကွဲပြားမှုကိုလက်ခံပါတယ်ဆိုပြီးလက်တွေ့အလုပ်မှာကြတော့သွားပြီးခွဲခြားဆက်ဆံမိနေတတ်တာမျိုးဖြစ်တတ်ပါတယ်။ဒါတွေကိုသတိထားမိဖို့အရေးကြီးပါတယ်။မတူကွဲပြားမှုကိုလက်ခံနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်ထင်တယ်ကိုနဲ့မတူကွဲပြားမှုတွေရှိတဲ့လူတွေနဲ့စကားပြောကြည့်မှထိတွေ့ဆက်ဆံမှသ
သူတို့ရဲ့ယဉ်ကျေးမှုကိုပုံမနာလဲပြီးလက်ခံနိုင်မှာဖြစ်ပါတယ်။မတူညီရဲ့ယဉ်ကျေးမှုရှိရဲ့လူတွေပေါ်စာနာနားလဲနိုင်ပြီးတော့အတူရှင်တွဲနေတဲ့အတွက်နိုင်လိမ့်မယ်ထင်ပါတယ်။မတူညီရဲ့ယဉ်ကျေးမှုတွေကြားထဲမှာအလိုက်တင်စွာနေထိုင်တတ်တော့မယ်လို့ထင်ပါတယ်။နောက်တစ်စင်တက်မယ်ဆိုလို့ရှိရင်ကိုယ့်ရဲ့မိသားစု အဖွဲ့ဝင်တွေကိုလည်းဆက်အဝဲနဲ့ရှိဖို့အင်ထရာကာချူရယ်ဆန်ဆစ်တီဗီတီရှိဖို့နောက်တခြားကိုယ်နဲ့မတူတဲ့လူမျိုးတိုင်းရင်းသား ယဉ်ကျေးမှုရှိသူတွေနဲ့အတူရှင်တွဲနေတဲ့တွားနိုင်ဖို့အရေးကြီးရယ်ဆိုတာကိုလည်းတက်တွင်ပြန်ပြီးသွားရမယ်ထင်ပါတယ်။ Organization အနေနဲ့ကြည့်မယ်ဆိုလို့ရှိရင်လည်းကိုယ့်ဖွဲ့စည်းရေးထဲမှာမတူကွဲပြားမှုတွေအားလုံးကိုတတ်နိုင်တဲ့မြပါဝင်နိုင်အောင်စူးစမ်းတင်တယ်လို့ကျွန်တော်ထင်ပါတယ်။ဥပမာကိုယ့်ဖွဲ့စည်းရေးအနေနဲ့လှုပ်ဆောင်မဲ့အစီအစဉ်တွေကိုဒီဇိုင်းဆွဲပြီးစီမံခန့်ခွ တွင်စဉ်းစားရမယ်ဆိုတာအဖွဲ့အစည်းထဲမှာချမှတ်ထားဖို့လိုအပ်မယ်လို့ထင်ပါတယ်။နောက်ဆုံးအနေနဲ့ကိုယ့်ကိုယ်ကိုကိုယ်အတိုင်းဝိုင်းကိုယ့်အဖွဲ့အစည်းကိုယ့်နိုင်ငံကိုပို့ပြီးဖွံ့ဖြိုးတိုးတက်ဖို့ငင်းချမ်းဖို့အတူတကွဖန်တီးကြတဲ့အခါမှာအလုံးပါဝင်ရေးမှုကိုလက်တွေ့ကျင့်သုံးအကောင့်တွေဖော်မယ်ဆိုလို့ရှိရင်ကောင်းမွန်တဲ့လူအတိုင်းဝိုင်းတစ်ခုကိုကျွန်တော်တို့ပိုင်ဆိုင်နိုင်ကြလိမ့်မယ်လို့ယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမျိုးမမိုးဖြူစီစဉ်တင်ဆက်ပေးနေတဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြကြရတာပါရှင်။ VOA ကနေအခုအတန်လှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုစီစဉ်ပြီးပြချင်းမြမစံတော်ချိန်ည10:00နာရီကနေ 17:00 နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့လိုင်းဒိုမီတာ51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ကြပါတယ်။မနေ့ကအင်္ဂါညတိုက်ရိုက်လေးလိုင်းမှာတော့အစိုးရတပ်သေးတွေအပေါ်ကာကွယ်ပေးတဲ့ဥပဒေမြမနိုင်ငံမှာပြတ်ထန်းသင့်မတင်ဆိုတာတော်တာရှင်တွေရဲ့အမြင်သဘောထားတွေကိုဆွေးနွေးကြဖို့ရွေးချယ်ထားပါတယ်ရှင်။ပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်ဖို့ဖိတ်ခေါ်ပါရစေရှင်။အခုဒီနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါဦးမယ်ရှင
်။ဘယ်ဂျန်နိုင်ငံဘရပ်ဆဲမြို့မှာ2016ခုနှစ်ကရဲတပ်ဖွဲ့ဝင်တို့ကိုအကြမ်းဖက်တေချောင်းချန်စင်မှုနဲ့ပြစ်မှုထင်ရှားကြောင်းအမျိုးသားနှစ်ဦးကိုဘယ်ဂျန်တရားရုံးကထောင်ဒဏ်အနှစ်20ချမှတ်လိုက်ပါတယ်။စီရင်ချက်ချလိုက်ချိန်မှာအဲ့ဒီအမျိုးသားနှစ်ဦးစလုံးတရားရုံးထဲမှာရှိမိနေခဲ့ပါဘူး။အမေရိကန်ကမြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးလိုတဲ့အဓိကရည်ရွယ်ချက်ဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဖြစ်တယ်လို့ဆိုပါတယ်။ဒီအတွက်စတင်ဆောင်ရွက်မှုတွေရှိနေပြီးတိုးတက်မှုရှိပေမဲ့ရှစ်ဆက်ညှိနှိုင်းရမှာအများကြီးရှိနေသေးတဲ့အကြောင်းဆက်လက်ပြီးတော့လည်းတွန်းအားပေးသွားမှာဖြစ်တဲ့အကြောင်းအင်ပြူတော်ပြောခွင့်ရဆာရာဆန်ဒါစ်ကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဧပြီလ29ရက်နေ့မှာပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်ဦးတို့နှစ်ဦးလာမယ့်မေလအသို့မဟုတ်ဇွန်လလောက်မှာပြုလုပ်မဲ့တွေ့ဆုံဆွေးနွေးမှုအတွက်သမ္မတထရမ့်ကထောက်ခံမဲ့နျူကလ িয়ার ဖြတ်သိမ်းဆိုင်ရာအခြေခံမူပေါင်းတွေကိုချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားနဲ့ဒုံးကျည်စမ်းသပ်မှုတွေကိုရပ်ဆိုင်ထားမဲ့အကြောင်းမကြသေးခင်ကထပ်မံအတိအပြုပြောကြားလိုက်တဲ့အတွက်သဘောတူညီချက်တစုံတရာရလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေလည်းထွက်ပေါ်လာခဲ့ပါတယ်။ဗြိတိန်နိုင်ငံရဲ့ဒုတိယမြောက်အရှင်မင်းသားဝီလျံရဲ့ကျင်းရတော်ကင်ဘရစ်မြို့သားကတော်ကိတ်မစ်ဒယ်တန်ဟာတတိယမြောက်ရင်သွေးငယ်ဖြစ်တဲ့သားရတနာကိုဒီကနေ့မွေးဖွားပေးခဲ့ပါတယ်။လန်ဒန်မြို့မှာရှိတဲ့စိန့်မယ်ရီဆေးရုံမှာမွေးဖွားခဲ့တဲ့ဒီရင်သွေးငယ်ရဲ့အလေးချိန်ဟာ 3.8 ကီလိုဂရမ်ရှိတယ်လို့ဆိုပါတယ်။တော်ဝင်မိသားစုကိုချစ်မြတ်နှုတ်သူတွေဟာမွေးဖွားတော့မယ်ဆိုတဲ့သတင်းထွက်လာတဲ့လွန်ခဲ့တဲ့ရက်အနည်းငယ်ကလေးကဆေးရုံရဲ့လင်းလုံးအဆောက်အုံပြင်ပမှာမွေးဖွားမဲ့အချိန်ကိုစောင့်ဆိုင်းနေခဲ့ကြတာပါ။ရင်သွေးငယ်ရဲ့အမည်ကိုဘယ်လိုပေးမယ်ဆိုတော့အခုချိန်ဒီမသိရသေးပါဘူး
။တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်ရှင်။ VOA American အတန်ရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ24 50 51တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.